ยะมยาสงเยรนาติยะมยาสงเยรนาตังฆะมยาสงเยรนาหุสุวะโตเยรนามยา3มาโดนิตะกะวะเสียอาทะคินเจตุရှင်ဖြစ်တော်မူသောမကုတ်ဆရာတော်ဘုရားကြီးဉာဏ်တော်အာရီမှန်၍ယောသိမြတ်တော်လက်အုံမောပြီးရှ िख ောပုဇော်ဘုမျောမှန်လျော့ကတော်ကြောင်းဖြစ်တော်ယရဏတ္တယပနာမသက္ကိစ္စကာရဝါကုတုကံစေတနာတတ္တပညာဝရိယတို့ကြောင့်မိမိတို့သည်လိုရှိရာတောင့်တအပ်သောမောမနာမသိအမျက်နရာဖြစ်သောနိဗ္ဗာန်သို့လည်းကောင်းဒုက္ခခတ်သိမ်းချုပ်ငြိရာဖြစ်သောနိဗ္ဗာန်သို့လည်းကောင်း1500ကိလေသာအပူဓာအလောင်းဓာတ်တို့ချုပ်ရာသိမ်းရာငြိရာဖြစ်သောနိဗ္ဗာန်သို့လည်းကောင်းမိမိတို့အတိယတိကိုစီကိုငါကျင့်ကြံကြောကွာထုတ်ကြစေဖြစ်သောဒါနသီလစေရနာကံနှင့်တကားဝိပဿနာဉာဏ်သည်လျင်မြန်စွာမဲ့ဉာဏ်သို့ကျေစုပြု၍နိဗ္ဗာန်သို့ရလွယ်ရောက်လွယ်မြောက်ပြည့်လွယ်နိုင်သည်ဖြစ်ကြပါစေ။ကနေ့မြန်မာတက္ကရာ1382ခုနှစ်ပထမဝါဆိုလဆန်း73ရက်နေ့ခရစ်တက္ကရေ2010ခုနှစ်ဇွန်လ24ရက်နေ့ဇာတာပတိနေ့မှာအောင်ပန်းမြို့မောဂဝိပဒနာဖွဲ့ခွဲမှာကျင်းပပြုလုပ်အပ်တဲ့မောဂဝိပဒနာအဋ္ဌံတရားစကံပွဲမှာကနေ့သစ္စာတရားများရှင်းစုပြုပေးမှာဖြစ်ပါတယ်မြတ်စွာဘုရားသခင်ကတော်မြတ်ကြီးလက်ထတော်အခါကာလအထုံးကဖရာရှင်ကတော်မြတ်ကြီးသာဝတိပြုံးမွန်စေတဝန်ကြောင့်တော်မသရင်သုံးတော်မူနေတဲ့အချိန်ခါမှာသာဝတိမြို့တော်တွင်ကတရားလာရောက်နာဦးကြတဲ့တရားနာပရိသတ်အပေါင်းတော်ကောင်းတို့သီနာကတရားနာဉာဏ်ကခန္ဓာဆိုင်လို့သောတာပတ္တိမညာတဂရဂါမိမညာနာဂါမိမညာရတ္တမညာမြာတိယတိရရှိတော်ကြသလိုယနေ့လည်းပဲအလုံးသောတရားနာပရိသတ်အပေါင်းတော်ကောင်းတို့သီနာကတရားနာဉာဏ်ကခန္ဓာဆိုင်လို့သောတာပတ္တိမညံမြာယနေ့ညပါစေသက္ကရာဂါမိမညံမြာယနေ့ညပါစေအနာဂါမိမညံမြာယနေ့ညပါစေအရဟတမညံမြာယနေ့ညပါစေလို့ဆန္ဒပြုခြင်းနဲ့ဘုန်းကြီးများရဲ့ဓမ္မသဘင်အစီအစဉ်ကိုစတင်မှာဖြစ်ပါတယ်မြတ်စွာဘုရားသခင်ကတော်မြတ်ကြီးကဟောကြားထားပါတယ်။ယောဘာလောမညတိပါလေယံပန္တိတော်ဝါပိတေနသော။ယောဘာလောမညတိပါလေယံပန္တိတော်ဝါပိတေနသော။ဘာလောတိပန္တိတမဏိသဝေဘာလောတိဩစတိ။မြန်မာလိုပြန်လိုက်တော့ပညာမရှိတဲ့ပုဂ္ဂိုလ်အမြင်မှန်မရှိတဲ့ပုဂ္ဂိုလ်အဲ့ဒီပုဂ္ဂိုလ်မျိုးကိုဘာလလို့ခေါ်တယ်အမြင်မှန်မရှိတဲ့ပုဂ္ဂိုလ်ပညာမရှိတဲ့ပုဂ္ဂိုလ်များဟာအကယ်၍မိမိကိုယ်ကိုဩငါတော့ပညာမရှိဘူးငါမှပညာမရှိဘူးငါမှအမြင်မှန်လေးတွေမရှိပါလားလို့အဲ့ဒီလိုကိုယ်ကိုယ်ကိုအမှန်တိုင်းသိတယ်မြင်တယ်သုံးသပ်မိတယ်ဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာပညာရှိတော်ကောင်းဖြစ်နိုင်ပါတယ်တဲ့နော်လူမိုက်နဲ့လူလိမ်မှာတနည်းအားဖြင့်ပြောတော့ပညာမဲ့သူနဲ့ပညာရှိသူပညာမဲ့သူဟာကိုယ်ကိုယ်ကိုပညာမဲ့သူတရားလို့အမှန်တည်းသိထားရင်ပညာရှိဖြစ်ဖို့နှိစက်တယ်ပညာရှိဖြစ်ဖို့လမ်းရှိတယ်တနည်းနည်းတစ်ချိန်ချိန်မှာပညာရှိဖြစ်နိုင်တယ် ဒါပေမဲ့လို့ကိုယ့်ကိုယ်ကိုပညာတကယ်မရှိဘဲနဲ့ပညာရှိတယ်လို့ထင်ထားတဲ့ပုဂ္ဂိုလ်များကြတော့ပညာရှိဖြစ်ဖို့ရမျောလင်းချက်မရှိတော့ဘူးတသလုံးပဲပညာမရှိတဲ့ဘဝမျိုးနဲ့ပဲနေသွားရမှာပဲဒါကပညာရှိပညာမရှိဆိုတဲ့စကားနဲ့ပတ်သက်ပြီးတော့နှိုင်းရှင်ပြခြင်းလူမိုင်းနဲ့လူလိမ္မာတဲ့စကားနဲ့ပတ်သက်ပြီးတော့နှိုင်းရှင်ပြလိုက်မယ်ဆိုရင်မိုင်မဲတဲ့ပုဂ္ဂိုလ်နဲ့လိမ္မာတဲ့ပုဂ္ဂိုလ်ကိုကိုကိုမိုင်မဲတဲ့မိုင်မဲတဲ့ပုဂ္ဂိုလ်ဟာကိုကိုကိုမိုင်မဲတဲ့ပုဂ္ဂိုလ်တယောက်ပါလို့အမှန်တည်းသိထားမယ်ဆိုရင်လူလိမ္မာဖြစ်ဖို့နဲ့လမ်းစာရှိတယ်အဲကိုကိုကိုမိုင်မဲတဲ့ပုဂ္ဂိုလ်လို့မထင်ဘူးလိမ္မာတဲ့ပုဂ္ဂိုလ်လို့ထင်တယ်အဲဒီလိုဆိုရင်အဲ့ဒီပုဂ္ဂိုလ်ဟာလူလိမ္မာဖြစ်ဖို့အတော့ကိုခဲကျင်သွားပြီဒါပြောတာပါအဲဒီလိုပါပဲနော်ဒါဒီလိုနှိုင်းရှင်မှုလေးကိုနေမနာယူပြီးတော့ကျန်တဲ့နှိုင်းရှင်ချက်တွေကိုလည်းပဲအမျိုးမျိုးနှိုင်းရှင်ကြည့်လို့ရတာပဲဆိုကြပါစို့ပညာမတတ်သေးတဲ့ပုဂ္ဂိုလ်ဟာကိုယ့်ကိုယ်ကိုပညာမတတ်သေးပါလားလို့အဲ့ဒီလိုအမှန်တည်းသိထားမယ်ဆိုရင်ပညာတတ်ဖို့နည်းလမ်းရှိတယ်အကုကောကပညာတတ်တယ်လို့ထင်ရင်အဲ့ဒီပုဂ္ဂိုလ်ကပညာတတ်ပုဂ္ဂိုလ်ဖြစ်ဖို့မနည်းဆက်တော့ဘူးနော်အဲ့ဒီလိုပဲဘုန်းကြီးတို့ပရိသတ်တွေဘုန်းကြီးတို့ယောဂီတွေတရားရှုမှတ်နေတဲ့ပုဂ္ဂိုလ်တွေတရားရှုမှတ်နေတဲ့ပုဂ္ဂိုလ်ဆိုတော့ဖြစ်ပျက်မြင်ဖို့လိုတယ်ဖြစ်ပျက်မုန်းဖို့လိုတယ်ဖြစ်ပျက်ဆုံးဖို့လိုတယ်ဖြစ်ပျက်မြင်ရင်ဝိပဿနာဖြစ်တယ်ဖြစ်ပြတ်မုံရင်ဝိပဿနာရင့်တယ်ဖြစ်ပြတ်ဆုံးရင်သောတာပန်ဖြစ်တယ်အရိယာဖြစ်တယ်ဟုတ်ရလားသိကြမှတ်နော်ဖြစ်ပြတ်မြင်ရင်ဝိပဿနာဖြစ်တယ်နော်ဖြစ်ပြတ်မြင်မှဝိပဿနာဖြစ်တယ်ဖြစ်ပြတ်မမြင်ရင်ဝိပဿနာမဖြစ်ဘူးအဲ့တော့ဖြစ်ပြတ်စမြင်ပြီဆိုရင်ဝိပဿနာညာစဖြစ်ပြီဖြစ်ပြက်တွေမုန်းလာပြီဆိုရင်ဖြစ်ပြက်မုန်းတယ်ဆိုတာပြောတာတုံးလို့မေးတော့မိမိမြင်လိုက်ရတဲ့ဖြစ်တဘောပြက်တဘောမိမိမြင်လိုက်ရတဲ့ဒုက္ခသစ္စာတဘောအပေါ်မှာစိတ်ထဲမှာကြည်ရင်ကြည်ရင်နဲ့ကြည်ကျင်စိတ်တွေကုန်ပြီးတော့ညင်းငွေသွားတယ်ဒါကိုဖြစ်ပြက်မုန်းတယ်လို့ခေါ်တာယွန်တယ်မုန်းတယ်ညင်းငွေတယ်ဆိုတာတကယ်တမ်းကြတော့ဒေါသသဘောမျိုးနဲ့ယုံမုံညင်းငွေတာမဟုတ်ဘူးဉာဏ်သဘောနဲ့ယုံမုံညင်းငွေတာအမြဲတမ်းဖြစ်အမြဲတမ်းပြက်ဖြစ်တိုင်းဖြစ်တိုင်းပြက်ဖြစ်ပြီးရင်ပြက်ဖြစ်လို့မှမကြသေးဘူးချက်ချင်းပြက်သွားပြီအဲ့ဒီသဘာဝတရားကလေးတွေကိုကြည့်နေရင်ကြည့်နေရင်နဲ့ဩယုတ်တရားကလည်းပဲအမြဲတမ်းပြက်နေတဲ့သဘောရှိပါလားနန္တရားကလည်းမြန်မြန်ပြည့်နေတဲ့သဘောရှိပါလားလောကကြီးမှာခန့်ခန့်တည်မြဲတာဘာတခုမှမရှိပါလားလို့အဲ့ဒီလိုကောက်ချက်ကြသွားတဲ့အခါကျတော့အဲ့ဒီဖြစ်သဘောပြည့်သဘောကိုပဲကြည့်ရမှာမကြည့်ကျင်တော့ဘူးအရာအလုံးဟာဘလောက်ပဲခန့်ခန့်တည်မြဲတည်တတ်နေလို့ထင်မြင်ထင်ရတော့လည်းပဲဉာဏ်နဲ့ကြည့်လိုက်တော့ခန့်ခန့်တည်တတ်တာတခုမှမရှိဘူးကြည့်ကျင်စိတ်မရှိတော့ဘူးညံနဲ့ညင်းငွေသွားတာအဲ့ဒါကိုဖြစ်ပြက်မုန်းတယ်လို့ဒီလိုခေါ်တယ်နော်အဲ့ဒီလိုဖြစ်ပြက်မုန်းတဲ့အခါကျတော့ညီမိမိရဲ့ညံကတာမန်အဆင့်မဟုတ်တော့ဘူးတော်လေးကိုရင့်ကျက်တဲ့အဆင့်ရောက်သွားပြီအထက်ညံအဆင့်ရောက်သွားပြီနော်အဲ့ဒီတော့ဖြစ်ပြက်မြင်တာကပရမဆုံးဥရိယဘုရားညံတနည်းအားဖြင့်ပြောတော့ယထာဘုဒ္ဓညာဟုတ်လားအဲ့ဒါယထာဘုဒ္ဓညာအစင်မှာဖြစ်ပြက်မြင်တယ်ဘာပြောတာတုံးလို့ဆိုတော့ယထာဘုဒ္ဓဆိုတာအမှန်ကိုမှန်တိုင်းသိတာဘာရင်မှန်တယ်လဲမေးတော့ပထမမှန်ခြင်းကယုံနာပထမမှန်ခြင်းကဘာလဲဒါအမှန်တရားတစ်ခုနော် ယုံနံဆိုတဲ့အမှန်တရားကိုမြင်တယ်။ဟုတ်ပြီ။ဒုတိယအမှန်တရားကအဲ့ဒီယုံနံတွေဖြစ်လာတယ်။ဒါလည်းအမှန်တရားတစ်ခုပဲ။နော်။နောက်တတိယအမှန်တရားတစ်ခုကအဲ့ဒီယုံနံတွေပြည့်သွားတယ်။အမှန်တရားဘယ်နဲ့ချက်လဲ ?3 ချက်။ကိုယ်မြင်လဲရတာလေးသည်ပုဂ္ဂိုလ်မဟုတ်ပါဘူး၊တတ္တဝါမဟုတ်ပါဘူး၊ယောက်ျားမိန်းမမဟုတ်ပါဘူး။ဟောရယုံနံပါပဲလို့သဘောပေါက်ထားတယ်။ဟုတ်လား။ဒါဝိပဿနာလုပ်ငန်းမှာပရမာဇုံသဘောပေါက်ရမယ်သဘောပေါက်ချက်ပရမာဇုံမြင်ရမယ်အမြင်မြတ်စွာဘုရားသခင်ကရောမြတ်ကြီးကပြောတယ်ဟောဒီပရမာဇုံအမြင်နဲ့ပတ်သက်လို့ရုပ်ဆိုရင်လည်းအိတိရူပံဟောရလေးကယုတ်တရားလေးပါဝေဒနာဆိုရင်လည်းအိတိဝေဒနာဟောရလေးကဝေဒနာတရားလေးပါလားဟောရလေးကသင်ညာတရားလေးပါလားဟောရလေးကသင်္ခါရတရားလေးပါလားဟောရလေးကဝิญဉဏ်ဆိုတဲ့နံတရားလေးပါလားအဲ့ဒီလိုကိုသိပြရမယ်ဟုတ်လားပုဂ္ဂိုလ်လို့ထင်တယ်တတ္တဝါလို့ထင်တယ်ယောက်ျားမိန်းမလို့ထင်တယ်ငါလို့ထင်တယ်ဒုဗ္ဗံကခြေလဲလို့ထင်တယ်အဲ့ဒါကထင်ရောထင်စဉ်အထင်မြင်ရောမြင်စဉ်အမြင်ဘယ်တော့ကတည်းကမြင်လာတယ်လဲဟိုးကလေးတွေကမြင်လာတာအခုအထိလဲဒီတိုင်းမှမြင်နေသေးတယ်အရာထမနေဟာငါသားလေးပဲဟဲ့ဒါငါသမီးလေးပဲဟဲ့ဒီလိုမြင်တဲ့အမြင်တွေရှိနေကြတာပဲเนาะအရာထမမြင်နေလို့အရာထမမြင်တဲ့အမြင်ကကိစ္စမရှိဘူးတရားရှုတဲ့အခါကျတော့ဒီအမြင်မျိုးမရှိစေရဘူးအဲ့ဒီအမြင်မျိုးရှိနေသေးရင်အမြင်မမှန်ဘူးအမှန်ကိုသိတယ်လို့မခေါ်သေးဘူးယထာဘုဒ္ဓညာမဖြစ်သေးဘူးဟုတ်လားယထာဗုဒ္ဓညာမဖြစ်သေးဘူးယထာဗုဒ္ဓသရဘာပြောတာလဲသူ့တဘာဝအရှိတရားသူ့တဘာဝအရှိတရားကိုအရှိတိုင်းသိတာယထာဗုဒ္ဓညာပါတာနော်ပါတယ်လေသူ့တဘာဝအရှိကိုအရှိတိုင်းသိတာယထာဗုဒ္ဓညာသူ့တဘာဝကယုတ်နံဖောက်ပြန်တဲ့သဘောကယုတ်သိတဲ့သဘောကနံသဘောလို့ပြောတယ်ဒီနေရာမှာအကောင်ထဲလို့မပြောဘူးပုံမှန်သဏ္ဍာန်လို့မပြောဘူးအထက်တရက်လို့မပြောဘူးသဘောလို့ပဲပြောတယ်အဲ့ဒီသဘောသည်အချင်းချင်းနှစ်မျိုးရှိတယ်နံပါတ်၄ကဖောက်ပြန်တဲ့သဘောနံပါတ်၄ကသိတဲ့သဘောအဲ့ဒီသဘောတရားနှစ်မျိုးသည်တကယ်ရှိတဲ့တရားကိုကထင်တာကပုဂ္ဂိုလ်တ attva ငါလို့ထင်တာတကယ်ရှိတာကယုံနဲ့နံမဲရှိတယ်အဲ့ဒီတကယ်ရှိတဲ့ယုံတရားတကယ်ရှိတဲ့နံတရားကိုကိုကပိုင်ပိုင်နဲ့နဲ့သဘောပေါက်နေရမယ်ပိုင်ပိုင်နဲ့နဲ့သဘောပေါက်နေရမယ်နော်အဲ့တော့သဘောပေါက်နေကနှစ်မျိုးရှိတာပေါ့လေပရမတရားနာရင်းနဲ့သဘောပေါက်အောင်တရားနာတဲ့အခါမှာတာမန်အမှတ်တမဲ့နာလို့မရဘူးသေသေးချာချာဂရုတစိုက်နာတယ်ရုပ်အကြောင်းနာအကြောင်းခန္ဓာအကြောင်းပြောလာပြီဆိုရင်သေသေးချာချာကိုမှတ်မှတ်သားသားဖြစ်အောင်ဂရုတစိုက်နာပေးရတယ်အာဒါရီကခက်တယ်ဒီတရားတွေကခက်တယ်ဒုနဲ့အဆင်မမီဘူးဆိုပြီးတော့ဟိုတွေ့ဒီတွေ့ဟိုငေးဒီငေးနဲ့ကြော်လွှမ်းမသွားရဘူးเนาะအဲ့တော့ဟိုလူเจ้าလေးတွေလောကအเจ้าလေးတွေပေါ်ပေါ်ပါပါပြောတော့ငါတော့မှတ်မိတယ်စိတ်လဲစိတ်ဝင်စားတယ်မှတ်လဲမှတ်ထားတယ်တကယ်ယုံတရားအเจ้าနံတရားအเจ้าခန္ဓာတရားအเจ้าပြောပြီဆိုတော့ဟာဒါတွေကတော့အဆင်မမီပါဘူးလေဆိုပြီးတော့အမှုမဲ့မှတ်မဲ့နေတတ်တယ်ဟာလားအဲဒီလိုမှုမဲ့မှတ်မဲ့နေလိုက်မယ်ဆိုရင်နံပါတ်၁အခွင့်အရေးဆုံးရှုံးသွားပြီဟုတ်ရလားနံပါတ်၁အခွင့်အရေးဆုံးရှုံးသွားပြီနော်ယုံတရားအကြောင်းနံတရားအကြောင်းခန္ဓာအကြောင်းသစ္စာအကြောင်းအဲ့ဒီအကြောင်းတရားပြောနေတာကတကယ်နော်ဟင်းလျာအနေနဲ့ပြောမယ်ဆိုလို့ရှိရင်ဟာလားတကယ်တန်ဖိုးရှိတဲ့เนาะအသားဟင်းနဲ့တူတယ်ဟုတ်လားအပြင်းမှန်ဝိတုကြောင်းလေးတွေလောကကြီးရာလေးတွေအဲ့ဒါလေးတွေနဲ့တန်သာဆင်ထားတာကငရုတ်သီးတို့ကြက်သွန်တို့နန်းနံပင်တို့ဆားတို့အဲ့ဒါလေးတွေနဲ့ထည့်ပေးတာနဲ့တူတယ်ဟုတ်လားအဲ့တော့ငရုတ်သီးတို့နန်းနံပင်တို့ကြက်သွန်တို့ဆီတို့မပါဘဲနဲ့လည်းပဲဟင်းကမကောင်းနိုင်ပါဘူးဒါပေမဲ့လို့တကယ်ဟင်းအစ်စ်ကဘယ်လိုလဲအသားပဲဝ ဝက်သားတို့ကြက်သားတို့ကမှတကယ်ဟင်အစ်စ်နော်အဲ့ဒါကြောင့်မို့လို့ဒီနေရာမှာလည်းပဲတရားဟောတဲ့အခါမှာဘိဗံစကားလေးတွေဘုရုကြောင်းလေးတွေပြောခြင်းပြောမယ်အဲ့ဒါလေးတွေတကယ်အနှစ်သာရမဟုတ်ဘူးလို့မှတ်ပါတကယ်တရားအစ်စ်မဟုတ်ဘူးလို့မှတ်ပါနော်အဲ့ဒါလေးတွေကိုတရားအစစ်ထင်ပြီးတော့အဲ့ဒါလေးတွေနောက်တဲ့တွေတင်းတိမ်ပြီးအဲ့ဒါလေးတွေလောက်ကိုပဲတည်တည်ချာချာမှတ်သားသွားမယ်ဆိုရင်တရားစစ်တရားမှမရနိုင်ဘူးเนาะအဲ့ဒါလေးတွေကိုလည်းနားပါကိစ္စမရှိဘူးဒါပေမဲ့အဲ့ဒါလေးတွေတကယ်တရားစစ်တရားမှန်တော့မဟုတ်သေးဘူးလို့မှတ်ပါတရားစစ်တရားမှန်ကတခြားလားသစ္စာတရားလားယုံကြောင်းပြောမယ်နာမ်ကြောင်းပြောမယ်ခန္ဓာကြောင်းပြောမယ်သစ္စာအကြောင်းပြောမယ်အဲ့ဒါကမှတရားစစ်တရားမှန်ဟုတ်လားအဲ့ဒါလေးတွေပြောလာပြီးဆိုနားလေသိပြီစေနားမလဲသိပြီစေသိသိချာချာမှတ်ထားသိသိချာချာဂရုစိုက်နားထောင်နားထောင်ပါများလာရင်နားလည်လာလိမ့်မယ်ဟုတ်လားအဲ့ဒီတော့အဲ့ဒီလိုနားထောင်ရင်နားထောင်ရင်နားထောင်ရင်နားလည်သွားတာကညာတာပရိညာဘာတယ်လဲညာတာပရိညာညာတာပရိညာရဖို့ဘာလို့ရမှာလဲတရားများများနားပြရပါတရားနာရမှာလဲသစ္စာတရားတရားမြတ်မှနာပြရမယ်เนาะအဲ့ဒီတော့အဲ့ဒီအသီးနဲ့လုံလောက်ပြီလားပြီးတော့ဒီအသီးနဲ့တော့မလုံလောက်သေးဘူးကိုယ်တိုင်ကြည့်ယူအောင်မယ်ကိုယ်တိုင်ရှုရမယ်ကိုယ်တိုင်မှတ်ရမယ်ကိုယ်တိုင်လေ့လာရမယ်ဟုတ်လားကိုယ်တိုင်ကြည့်ကိုယ်တိုင်ရှုကိုယ်တိုင်မှတ်ကိုယ်တိုင်လေ့လာတဲ့အသီးအဲ့ဒီအသီးကြတော့တေရဏပရိညာလို့ဒီလိုခေါ်တယ်အဲ့ဒီအသီးဖြစ်သွားတော့မှကိုယ်ပိုင်အသီးဖြစ်သွားတာညာတာပရိညာအသိကသဘာဝပြောလို့သိတဲ့အသိကိုယ်ပိုင်အသိမဟုတ်ပါဘူးတိရဏပရိညာအသိကြမှာကိုယ်ပိုင်အသိဖြစ်ပါတယ်နော်အဲ့ဒီတော့တရားနာစဉ်တုန်းမှာဟောရီသဘောလေးကရုပ်ပဲဟောရလေးကဝေဒနာပဲဟောရလေးကစိတ်ပဲအဲ့ဒီလိုပိုင်ပိုင်နဲ့နဲ့သိအောင်မကြိုးစားရဘူးလားကြိုးစားရမှာလားဟုတ်ပြီဒီတော့ဘုန်းကြီးတို့ရုပ်သဘောနာမ်သဘောလေးတို့တို့ချင်းချင်းနဲ့ပြန်ပြောပေးပါမယ်နော်မိမိအတန်တန်မှာဖောက်ပြန်တဲ့သဘာဝတရားကလေးတွေရှိတယ်ဘယ်လိုဖောက်ပြန်နေတာလဲလို့မေးတော့စောစောကမနာဘူးအခုနာလာတယ်ဟုတ်လားထိုင်ခါစားကမနာဘူးအခုနာလာတယ်ဘာဖြစ်လို့နာလာတယ်လဲမေးတော့ဒုတွေပေါင်နေခြေသလုံးတွေဖိပြီးထိုင်ထားတဲ့အခါကျတော့အဲ့ဒီဒုပေါင်ကခြေလက်ထဲမှာရှိနေတဲ့ကာယအကြည်ဓာတ်နဲ့တွေ့ရစရာအာယုံနဲ့သွားပြီးတော့တိုက်လိုက်တဲ့အခါမှာတိုက်ခတ်မှုရဲ့စွမ်းရည်ကြောင့်ရုပ်တွေမဖောက်ပြန်ဘူးလားဖောက်ပြန်လာလားအဲဒီလိုဖောက်ပြန်လာသည့်အတွက်နားတယ်ဆိုတာဖြစ်လာတယ်ကျင်တယ်ဆိုတာဖြစ်လာတယ်ကြိုက်တယ်ဆိုတာဖြစ်လာတယ်ပူတယ်ဆိုတာဖြစ်လာတယ်အေးတယ်ဆိုတာဖြစ်လာတယ်တောက်တယ်တင်းတယ်ဆိုတာဖြစ်လာတယ်ပြော့တယ်မာတယ်ဆိုတာဖြစ်လာတယ်နော်အဲဒီသဘာဝတွေသည်စောစောကမရှိဘူးအခုမှရှိတယ်ဒါကြောင့်မလို့မနာရာကနေနာလာတာကလည်းဖောက်ပြန်တာပဲနာရာကနေကျင်သွားတာလည်းဖောက်ပြန်သွားတာပဲကျင်ရာကနေကြိုက်သွားတာလည်းဖောက်ပြန်သွားတာပဲတစ်မျိုးပြီးတစ်မျိုးပြောင်းသွားတယ်ပြောင်းသွားတယ်ဘယ်လိုမှတ်မလဲဟောတာဖောက်ပြန်သွားတာပဲဖောက်ပြန်သွားတာပဲဖောက်ပြန်သွားတာပဲဒီလိုမှတ်နော်အဲ့ဒီဖောက်ပြန်တဲ့သဘောတရားကလေးတွေဒီတခြားတရားလားယုတ်တရားလားအဲ့ဒါကြောင့်နာတဲ့ကျင်တဲ့သဘောလေးတွေ့ရင်အော်ဒါယုတ်တွေဖောက်ပြန်နေတာတောင်းတဲ့တင်းတဲ့သဘောလေးတွေ့ရင်အော်ဒါရုပ်တွေဖောက်ပြန်နေတာပူတယ်ရေးတဲ့သဘောလေးတွေ့ရင်အော်ဒါရုပ်တွေဖောက်ပြန်နေတာပြော့တဲ့မာတဲ့သဘောလေးတွေ့ရင်အော်ဒါရုပ်တွေဖောက်ပြန်နေတာအော်ဒါရုပ်စရာဓာလေးပဲရုပ်စရာဓာလေးပဲဒီသဘောလေးဟာရုပ်တရားလေးပဲရုပ်တရားလေးပါပဲလို့သိပေးလိုက်ပါအဲ့ဒါဣတိရူပံဒီလိုမလားအဲ့ဒီလိုဆိုရင်နံပါတ်1အမြင်မှန်လေးတွေမရဘူးလားရသွားပြီနော်နံပါတ်1အမြင်မှန်ရသွားပြီဟောပြီအဲ့ဒီရုပ်သည်ဖောက်တော့ဖောက်ပြန်တတ်တယ်သူ့မှာတိတတ်တဲ့သဘောရှိရလားသိတာကတခြားကသိတာလားနာငါးသိတာလားနာဆိုတဲ့နေရာမှာဝေဒနာခန္ဓာသင်ညက်ခန္ဓာသင်္ခါရခန္ဓာဝိညာဉ်နဲ့ခန္ဓာနာခန္ဓာဘယ်နှပါလဲအဲ့ဒီ၄ပါးရှိတဲ့အထက်မှာရုပ်ခန္ဓာကဖောက်ပြန်ပြနေတယ်အဲ့ဒီဖောက်ပြန်ပြနေတဲ့ရုပ်ခန္ဓာကိုအော်ဟောဒီသဘောလေးကတော့နာနေတဲ့သဘောလေးပါပဲဒါလေးကကျင်တဲ့သဘောလေးပါပဲဒါလေးကကြိုက်တဲ့သဘောလေးပါပဲလို့တိတိပေးနေရင်တိတာလေးတွေတခြားလားစိတ်လားခန္ဓာအနေနဲ့ပြောတော့ဗာခန္ဓာတော့ဝိညာဉ်နဲ့ခန္ဓာ အဲ့ဒီဝိညာဉ်နဲ့ခန္ဓာဆိုတဲ့အတိထဲမှာဘလူပါလာတယ်လဲမေးတော့ကြံတဲ့ခန္ဓာ၃ပါးပါလာတယ်ဟုတ်လားပင်မကတော့ဝိညာဉ်နဲ့ခန္ဓာတွဲပါလာတာကဝေဒနဲ့ခန္ဓာရဲ့သိညာခန္ဓာရဲ့သင်္ခါရခန္ဓာရဲ့ဘလူနဲ့တွဲပါတော့ဝိညာဉ်နဲ့ခန္ဓာနဲ့တွဲပါတာနော်အဲ့ဒီတော့ဝိညာဉ်နဲ့ခန္ဓာကခေါင်းဆောင်ကျန်တဲ့သုံးပါးကနောက်လိုက်ဝိညာဉ်နဲ့ခန္ဓာကသိတယ်အဲ့ဒီအသိတမ်းမှာကိုပဲမှတ်သားမှုဆိုတဲ့သင်ညာရဲ့သဘောလေးလည်းပါလာတယ်ဒီလိုသဘောလေးကတော့နားတယ်လို့ခေါ်တယ်ဒီလိုသဘောလေးကတော့ကျင်တယ်လို့ခေါ်တယ်ဒီလိုသဘောလေးကတော့ကြိုက်တယ်လို့ခေါ်တယ်ငယ်ငယ်တုန်းကကြားဘူးနားဝနဲ့မမှတ်ဘူးလားမှတ်တာလားမှတ်ထားတာကဘာခန္ဓာအဲ့ဒီငငယ်တော့ငါမှတ်ထားတာအခုပြန်ပြီးတော့မှတ်မိဘူးလားမှတ်မိအဲ့ဒီမှတ်မိတာလေးကလည်းဘာခန္ဓာဒါလည်းသင်ညာခန္ဓာအဲ့ဒီလိုမှတ်မိတဲ့အခါကျတော့ဩနာတယ်ဆိုလို့ရှိရင်မခန္ဓာတဲ့သဘောလေးပေါ့မနာဘူးဆိုရင်ခန္ဓာတဲ့သဘောလေးပေါ့ဟုတ်တယ်မလားဒီတော့မခန္ဓာတဲ့သဘောလေးခန္ဓာတဲ့သဘောလေးဒါလေးကမခန္ဓာတဲ့သဘောဒါလေးကတော့ခန္ဓာတဲ့သဘောမခန္ဓာတဲ့သဘောပါပဲခန္ဓာတဲ့သဘောပါပဲလို့မခန္ဓာမှုခန္ဓာမှုနဲ့ခံစားတယ်နော်အဲ့ဒီလိုခံစားတဲ့သဘောလေးသည်တခြားလားဝရဏေခန္ဓာလားဝရဏေခန္ဓာမခန္ဓာတဲ့သဘောလေးဖြစ်လာပြီဆိုရင်ဩတာမကောင်းဘူးမကြိုက်ဘူးမကောင်းဘူးဆိုတော့ဒုက္ခဝရဏပေါ့ခန္ဓာတဲ့သဘောလေးပေါ်လာပြီဆိုရင်ဩတာနေလို့ကောင်းလိုက်တာပေါ်ပေါ်ပါပါနဲ့တရားထိုင်လို့ကောင်းလိုက်တာဒါဆိုရင်ဘာဝရဏဖြစ်နေတော့အာဒီနေ့နားလိုက်တာကျင်လိုက်တာကားလိုက်တာတရားထိုင်လို့ကိုမကောင်းပါဘူးဘာဝရဏလေးဖြစ်နေတော့အဲ့ဒီလိုခံစားတဲ့သဘောမခံစားတဲ့သဘောကိုမှီပြီးတော့ကောင်းတယ်လို့ခံစားတယ်မကောင်းဘူးလို့ခံစားတယ်အဲ့ဒီခံစားတာကဝရဏေခန္ဓာနော်နာရာသည်ဝရဏေခန္ဓာမဟုတ်ဘူးနာရာလေးကိုခံစားတာကဝရဏေခန္ဓာသိကြမှတ်နော်နာရာသည်ဝရဏေခန္ဓာဟုတ်ရဲ့လားဘလူကဝရဏခန္ဓာတော့နာရာလေးကိုခံစားတာကဝရဏခန္ဓာမှတ်မိလားကဲနောက်တစ်ခါကျတော့စိတ်ထဲမှာမြို့မြို့အချင်းရာလေးတွေဖြစ်နေပါတယ်ဩနာလာတယ်အဲ့ဒီနာရာလာလေးတွေကိုငါဘလို့လို့ရပါမလဲနာရာလေးကဘလို့ဟာလေးပါလေတွေးနေတာပေါ့တွေးတာကတော့စိတ်အဲ့ဒီစိတ်နဲ့ရှင်ပြီးတော့တွဲပြီးတော့ဖြစ်နေတာကစေတသိက်အဲ့ဒီအမျိုးမျိုးသောအချင်းအရာကလေးတွေသည်သင်္ခါရခန္ဓာဟုတ်တယ်မလားရွှေရကောင်းမလားမရွှေဘဲနေရကောင်းမလားစသည်ဖြင့်ပေါ့နော်ဆက်ပြီးတော့ထရကောင်းမလားထသွားရကောင်းမလားစသည်ဖြင့်ဒါလည်းပဲအဲ့ဒီလိုတွေးနေတာလဲဘာခန္ဓာလဲဒါလည်းသင်္ခါရခန္ဓာပဲနော်ဩနာတဲ့အခါကျတော့အနာပြောက်ချင်လိုက်တာအနာပြောက်ချင်လိုက်တာအကိုတက်တိကိုမပြောက်ဘူး။ဟောဒါလည်းဘာခန္ဓာတော့ဒါလည်းသင်္ခါရခန္ဓာပဲအတွေးထဲမှာဝင်နေတာနော်တွေးစင်းနဲ့တွဲဖြစ်နေတာပြောက်ချင်လိုက်တာဆရာကတဏမပြောက်လို့စိတ်တင်းညင်းနေတာကဒေါသနော်ဒါလည်းအတွေးတွေနဲ့အတွေးစိတ်ထဲမှာတွဲဖြစ်နေတာသင်္ခါရခန္ဓာတွေအာလုံးပေါင်းလိုက်တော့စိတ်နဲ့တွဲဖြစ်တဲ့စေတသိက်ခန္ဓာ၃ပါးဝရဏေခန္ဓာရဲ့အညာခန္ဓာရဲ့သင်္ခါရခန္ဓာဘလူနဲ့တွဲဖြစ်တော့စိတ်ကဘာသဘောရှိတော့သိတဲ့သဘောရှိတယ်အားလုံးခြုံပြီးတော့ကြည့်လိုက်တော့အဲ့ဒီလေးမျိုးလုံးဒီတခြားသဘောလားသိတဲ့သဘောလားအဲ့ဒါသိတဲ့သဘောဒီတခြားတရားလားနံတရားလားအဲ့ဒီလိုကသဘောပေါက်နေရမယ်ဟုတ်လားအခုဘုန်းကြီးတို့ပရိသတ်တွေပြောလိုက်တော့သဘောပေါက်သွားပြီပေါ့လေနော်အဲ့လိုသဘောပေါက်သွားတော့ဩမိမိရဲ့စိတ်ထဲမှာနာသဘောကျင်သဘောကိုယ်သဘောခဲသဘောလေးတွေပေါ်လာရင်ဒါလေးကယုံတရားလေးပါလားလို့မသိဘူးလားသိသွားလားအဲ့ဒါဆိုရင်ယထာဘူတံပရမအဆင့်ဟုတ်ရဲ့လားဒါပရမအဆင့်သိသွားပြီနော်ကဲနောက်တစ်ခါကျတော့ဘုန်းကြီးတို့ပရိသတ်ရဲ့စိတ်ထဲမှာအတိလေးတွေဖြစ်နေတယ်အတိလေးသည်ယုံတရားလားနံတရားလားအတိလေးကနံတရားသိတာလေးသည်နံတရားဒီလိုမလားအဲ့ဒီတည်းမှာခံစားမှုဝရဏလည်းပါမယ်မှတ်သားမှုသိညာလည်းပါမယ်အမျိုးမျိုးသောအချင်းရာဆိုတဲ့သင်္ခါရလည်းပါမယ်ဘလို့နည်းနဲ့ပဲသိသိသိတာမှန်သည်များသည်နတ္တရား။ဟောနတ္တရားဆိုတဲ့သဘာဝတရားကလေးကိုလည်းမသိဘူးလားသိသွားလား ဒီတော့ယုံမှန်သိတယ်နာမှန်သိတယ်ဒီတော့နာရာသည်ငါနာရာလားယုံနံနေဖြစ်နေတာလားကျင်နာသည်ငါကျင်နာလားယုံနံနေဖြစ်နေတာလားကြိုက်တာသည်ငါကြိုက်တာလားယုံနံနေဖြစ်နေတာလားဥရာသည်ငါလားယုံနံနေလားအေးရာကလည်းငါလားယုံနံလားပြောတယ်မာတယ်ဆိုတာလည်းငါလားယုံနံလားဟာတဆင့်တလိုက်ပါအခုလိုတရားနာနေတာငါလားယုံနံတွေလားယုံနံနေဖြစ်နေတာဒီထဲမှာငါမပါဘူးဟုတ်လားအိမ်ကနေထွက်လာကြတဲ့ကငါလားယုံနံနေဖြစ်နေတာလားဟောတရားနာတော့မှပဲစိတ်ထဲမှာပေါ်တယ်တခြားလားနံလားတလှုပ်လှုပ်တရွာရွာသွားနေတာကတခြားလားယုံလားငါမပါဘူးဟုတ်တယ်မလားအဲ့ဒီယုံနံကိုပဲငါလို့စွဲပြီးတော့ပြောနေတာတကယ်တမ်းကျတော့ငါမဟုတ်ပါဘူးဘာတယ်အခုလောတရားထိုင်အတရားထိုင်ပြီးတော့တရားနာနေတော့လေယုံနံနေပဲပြန်သွားတော့လဲဘာလို့ပြန်သွားမှလဲယုံနံနေပဲနေတိုင်းနေတိုင်းဩမိမိတို့ရဲ့တဏ္ဍာမှာတလှုပ်လှုပ်တရော်ရော်တမောမောနဲ့သွားလာလှုပ်ရှားနေတာသည်ယုံတရားနဲ့နံတရားတွေပါပဲအဲ့ဒီယုံတရားနံတရားကိုပုဂ္ဂိုလ်လို့ထင်တဲ့တတ္တဝါလို့ထင်တဲ့ငါလို့ထင်တဲ့သူလို့ထင်တဲ့ယောက်ျားမိန်းမလို့ထင်တဲ့ပုဂ္ဂတတဝငါတတဝယောက်ျားမိန်းမဆိုတဲ့အထင်းသည်အထင်မှန်လားအထင်မှားလားဒီလိုဆိုကြတာဘုရားပဇာနာတိဖြစ်ပါမလားမဖြစ်ဘူးဒါယုတ်ပဲဒါနံပဲလို့သိလိုက်တော့မှဗါတယ်လေယထာဘုဒ္ဓံပဇာနာတိဟာလားအမှန်ကိုမှားတတ်သိသွားပြီပရမအစင်နော်အဲ့ဒီလိုသိသွားပြီဆိုရင်ဘုန်းတော်ပရိသတ်တွေညာတပညာအသိမလုံလောက်ဘူးလားလုံလောက်သွားလုံလောက်သွားပြီနော်ညာတပညာသည်ပရမအစင်တော့လုံလောက်သွားပြီဒါပေမဲ့အဲ့ဒီလောက်နဲ့ဝိပဿနာဖြစ်ပြီလားမဖြစ်သေးဘူးနာမရူပပရိစ္ဆေရဉာဏ်တော့ရသွားပြီနာမရူပပရိစ္ဆေရဉာဏ်ရသွားပြီမဲ့ဝိပဿနာဉာဏ်ဖြစ်ပြီလားမေးတော့မဖြစ်သေးဘူးနော်ဝိပဿနာဉာဏ်မဖြစ်သေးဘူးဝိပဿနာဉာဏ်ဖြစ်ဖို့ဆိုတာကကိုယ်တိုင်စူးစမ်းလေ့လာပြီးတော့ကိုယ်တိုင်ရှုကိုယ်တိုင်မှတ်ကိုယ်တိုင်ကြည့်ကိုယ်တိုင်သိလောအောင်မယ်ဟုတ်လားကိုယ်တိုင်ကြည့်ကိုယ်တိုင်သိကိုယ်တိုင်ရှုကိုယ်တိုင်မှတ်အဲ့ဒီလိုကိုယ်တိုင်ရှုကိုယ်တိုင်မှတ်တော့ထိုင်ကြီးရိယာဘုံနဲ့လဲရှုလို့ရတာပဲမတရချင်းသွားရင်လာရင်နေရင်ထိုင်ရင်စားရင်တောင်းရင်ရှုလို့မရဘူးလားရရတာပဲကိုယ်အိမ်မှာနေရင်လည်းရှုလို့မရဘူးလားရလားရတာပဲနော်အဲလုပ်ငန်းခွင်မှာဝင်ရင်နဲ့ဈေးတွေရောင်းရင်နဲ့ဟောအလုပ်ကလေးပါတဲ့အခါကျတော့မျိုးလုံးကလေးမိတ်ခန္ဓာကိုယ်ညာလေးစိုက်ကြည့်မရဘူးလားရတာပဲအချိန်မရွေးနေရာမရွေးတရားစရာရှုလို့ရတယ်နော်အခုဘုန်းတော်ပရိသတ်တွေရိတ်တာလာတာကဘာလာလောက်တာလဲမေးတော့နီးလာယူတာဘာလာလောက်တာလဲနီးလာယူတာနီးရသွားပြီဆိုရင်ဘယ်နေရာမှာပဲပြန်ရှုလို့ရတာပဲဟုတ်တယ်မလားကဲကောင်းပြီဒါဖြစ်လို့ရှိရင်အဲ့ဒီလိုကိုယ်တိုင်ရှုတဲ့အခါကျတော့မှဟောယုံတရားကလေးကဒီလိုဖြစ်နေတာကိုနာတရားကလေးကဒီလိုဖြစ်နေတာကိုဖြစ်လာတဲ့သဘောလေးကိုမသိဘူးလားသိသိသွားပြီနော်ဖြစ်လာတဲ့သဘောတရားကလေးသိသွားပြီဆိုရင်ပဲအဲ့ဒီဖြစ်လာတဲ့သဘောတရားကလေးသည်ကြာကြာတည်တက်နေမှလားခဏကလေးနဲ့ပြန်ပြတ်သွားမှာဒါတော့အဖြစ်ကိုမြင်ရင်ပြက်ကိုလည်းတမ်းမြင်တာပဲဟုတ်လားဗါတယ်လေအဖြစ်ကိုမြင်ရင်အပြက်ကိုလည်းတမ်းမြင်တာပဲနော်ဟာအဖြစ်တော့မြင်တယ်ရှင်ဗျာဒီပြတော့အပြက်မမြင်သေးဘူးလို့ပြောလို့ရမလားမရဘူးအဖြစ်မြင်ပြက်လဲမြင်တာပဲ။ဘာဖြစ်လို့တော့ယုံနံတရားကလေးဒီလိုဖြစ်လာတယ်။အော်ကြည့်နေရင်ပဲရှိသေးလား။ရှိပါဘူး။ဘယ်ရောက်သွားလဲ။ဒီတော့အဖြစ်မြင်ပြက်မြင်တယ်။ဟုတ်လား။အဲ့ဒီတော့နံပါတ်၁ကဟောတာကယုံပဲဒါကနံပဲလို့သိရမယ်။ယထာဘုဒ္ဓညာနံပါတ်၁ပါဠိလိုတော့ဣတိရူပံဣတိဝရဏဣတိသင်ညာဣတိသင်္ခါရဣတိဝိညာဏဟောတာလေးကယုတ်ကလေးပါပဲ။ဟောရာလေးကဝေဒနာပါပဲဟောရာကသိညာဟောရာကသင်္ခါရဟောရာကဝိညာဟောဒီသဘောလေးသည်ယုံနံခန္ဓာရဲ့သဘောလေးပါပဲလို့ပွဲမွန်ဝင်ကအပြင်ကကျင်းပါဆိုသလိုပဲညာတာပရိညာအသိနဲ့သိအောင်ကြိုးစားထားရမယ်နံပါတ်1ဟုတ်လားအဲ့ဒီလိုသိသွားပြီဆိုရင်နံပါတ်2အဆင့်ကဘာပြောတာလဲမေးတော့ဣတိရူပတ္တသမှုတယောဟောရလားပါဠိလိုနော်နံပါတ်3အဆင့်ကြတော့ဆက်ပြောလိုက်မယ်ဣတိရူပတ္တအထင်ကမောအဘုန်းတော်ပရိသတ်တွေကပါဠိကိုမမှတ်မိလေကိစ္စမရှိပါဘူးမြန်မာလိုပြောလိုက်ပါမယ်ဣ ဣတိဟောရာလေးကတော့ရူပတသမုဒယယုတ်တရားကလေးဖြစ်ပေါ်လာခြင်းမှာပဲဒီလိုမဟုတ်လားဣတိဟောရီတရားဟောရီသဘောတရားကလေးကတော့ရူပတအထင်ကမောယုတ်တရားကလေးပြတ်သွားခြင်းမှာပဲဒီလိုဖြစ်လာရင်ယုတ်တရားကလေးဖြစ်လာတယ်လို့ခေါ်တယ်ဟောရီသဘာဝတရားကလေးကတော့ယုတ်တရားကလေးပြတ်သွားတယ်လို့ခေါ်တယ်ဖြစ်တာလည်းမြင်တယ်ပြတ်တာလည်းမြင်တယ်နော်အဲ့ဒီတော့ဖြစ်တာလည်းမြင်တယ်ပြတ်သွားတာလည်းမြင်တယ်ဆိုတော့မှအဲ့ဒီအချိန်ကြတော့မှဘာဖြစ်သွားလဲဝိပဿနာဘာဖြစ်သွားလဲအဲ့ဒီအချိန်ကြတော့ဉာဏ်အနေနဲ့ပြောရင်ဥဒိယဘေယဉာဏ်လို့ဒီလိုခေါ်ပါတယ်ဘယ်လိုခေါ်လဲဥဒိယသရကဖြစ်တာဝေယသရကပြတ်တာဖြစ်တာနဲ့ပြတ်တာနော်ဖြစ်တာနဲ့ပြတ်တာဖြစ်တာလည်းမြင်မယ်ပြတ်တာလည်းမြင်မယ်ဟုတ်လားအဲ့ဒီနှမျိုးလုံးကိုမြင်လိုက်ပြီဆိုတော့အမြင်က3မျိုးရှိသွားတာပေါ့နော်နံပါတ်1ကရုပ်လို့မြင်မယ်နံပါတ်2ရုပ်ဖြစ်တာမြင်မယ်နံပါတ်3ရုပ်ပြတ်တာမြင်မယ်အမြင်ဘယ်နှမျိုးလဲနောက်တစ်ခါဝေဒနာနဲ့ပတ်သက်လို့နံပါတ်1ဝေဒနာလို့သိမယ်နံပါတ်2ဝေဒနာဖြစ်တာလေးသိမယ်နံပါတ်3ဝေဒနာပြတ်တာလေးသိမယ်ဘယ်နှမျိုးလဲ3မျိုးသူကလည်း3မျိုးပဲသင်ညာသင်္ခါရဝိညာဉ်အားလုံး3မျိုးစီ3မျိုးစီသိသွားတော့ဝိပဿနာဉာဏ်လေးဖြစ်သွားပြီပေါ့အဲ့ဒီလိုဝိပဿနာဉာဏ်လေးဖြစ်သွားတဲ့အချိန်ကိုတဲ့မဟုတ်ဆရာတော်ဘုရားကြီးကဖြစ်ပြမြင်တဲ့အချိန်လို့ဒီလိုခေါ်ပါတယ်တဲ့ဟုတ်ရဲ့လားဘာမြင်တဲ့အချိန်တော့ဖြစ်ပြမြင်တဲ့အချိန်အဲ့ဒီတော့ဝိပဿနာဉာဏ်နေနဲ့ပြောမယ်ဆိုရင်အစပဲရှိသေးတယ်မရင်ကျက်သေးဘူးအထက်တန်းဉာဏ်မရောက်သေးဘူးအောက်တန်းဉာဏ်ပဲရှိသေးတယ်နော်အောက်တန်းဉာဏ်ပဲရှိသေးတယ်အဲ့ဒီလိုကြည့်နေရင်ကြည့်နေရင်ကြည့်နေရင်လေပရမတုံးကနံပါတ်1ကရုပ်လို့မြင်တယ်နံပါတ်2ကရုပ်ဖြစ်တယ်လို့မြင်တယ်နံပါတ်3ကရုပ်ပြတ်တယ်လို့မြင်တယ်အမြင်ဘယ်နှမျိုးလဲ3မျိုးနော်ဝေဒနာနဲ့ပတ်သက်ရင်လည်းမြင်ဘယ်နှမျိုးလဲနံပါတ်1ကဘာလဲဝေဒနာလို့မြင်မယ်နံပါတ်2ကဝေဒနာဖြစ်တယ်လို့မြင်မယ်နံပါတ်3ကဝေဒနာပြတ်တယ်လို့မြင်မယ်ဘယ်နှမျိုးလဲသိညာနဲ့ပတ်သက်ရင်လည်းဒီတိုင်းပဲနံပါတ်1ကသိညာပါလို့မြင်မယ်နံပါတ်2ကသိညာဖြစ်တယ်လို့မြင်မယ်နံပါတ်3ကသိညာပြတ်တယ်လို့မြင်မယ်သင်္ခါရနဲ့ပတ်သက်ရင်လည်းဘယ်နှမျိုးလဲနံပါတ်1ကသိညာလို့မြင်မယ်နံပါတ်2ကသိညာဖြစ်တယ်လို့မြင်မယ်နံပါတ်3ကအသင်္ခါရပြတ်တယ်လို့မြင်မယ်ဒီလိုမဟုတ်လားဝိညာဉ်နဲ့ပတ်သက်ရင်လည်းဘယ်နှမျိုးလဲအဲနံပါတ်1ကဝိညာဉ်လို့မြင်မယ်နံပါတ်2ကဝိညာဉ်ဖြစ်တယ်လို့မြင်မယ်နံပါတ်3ကဝိညာဉ်ပြတ်တယ်လို့မြင်မယ်အမြင်ကလေးတွေဘယ်နှမျိုးစီရှိတော့3မျိုးစီဣတိဝိညာဏဣတိဝိညာဏဣတိဝိညာဏတ္တသမ္မုတယောဣတိဝိညာဏတ္တအထင်ကမောဒီလိုဆိုတာကိုအဲဒီလို3မျိုးလုံးမြင်နေသေးတဲ့အချိန်ဒီညာနှုတ်သေးတဲ့အချိန်အောက်တန်းညာဟုတ်တယ်မလားအဲ့တော့ကြည့်နေရင်ကြည့်နေရင်ကြည့်နေရင်လည်းဖြစ်သဘောပြက်သဘောကလေးတွေခက်ကျဲကျဲမြင်ရကနေပြီးတော့ခက်စိတ်စိတ်မြင်လာတဲ့အခါကျတော့ဖြစ်သဘောပြက်သဘောဆိုတာတခြားရဲ့ဖြစ်ပြက်လားယုံနိုင်ရဲ့ဖြစ်ပြက်လားအဲ့ဒီယုံနိုင်တွေကမိမိတို့ရဲ့တဏ္ဍာမှာတစ်ခုစီတစ်ခုစီတစ်ခုစီစင်ပြီးဝင်လာတာလားအားလုံးစုပြုံပြီးတော့ဝင်လာတာလားစုပြုံပြီးတော့ဝင်လာတာဒီလိုမလားယုတ်တရားကလေးဆိုလဲဟိုနေရာလေးကပူလိုက်ဒီနေရာလေးကအေးလိုက်ဟိုနေရာလေးကတောင်းလိုက်ဒီနေရာလေးကတင်းလိုက်ဒီလိုမလားအတိတရားကလေးဆိုလို့ရှိရင်လဲပူရင်ပူမှတ်သည်အေးအေးမှတ်သည်တောင်းရင်တောင်းမှတ်သည်တင်းရင်တင်းမှတ်သည်ဟာတခါတည်းအတိကလေးတွေကဘောသာကျဲနေတာနော်ဖြစ်တာကတော့တစ်ခုစီတစ်ခုစီပဲဖြစ်တာပါပဲဒါပေမဲ့လို့အလွန်နှင်းမြန်လွန်းတဲ့အခါကျတော့ယုတ်ရဲ့သဘာဝတရားကလေးတွေကလည်းတပြိုင်နက်ကိုအများကြီးလို့ထင်ရတယ်နိုင်ရသဘာဝတရားကလေးတွေကလည်းဒီပြိုင်နဲ့ကိုအများကြီးလို့ထင်ရတယ်။နိုင်အောင်ကြည့်ဖို့ကိုအင်မတန်ခဲယဉ်တယ်။ဟုတ်တယ်မလား။လောကပေါ်မှာအပြင်အင်းနဲ့အိုင်နဲ့မှရှိနေတဲ့ဘုန်းကြီးတို့ဟိုအိုင်နဲ့အင်းအိုင်ဆိုပါတော့နော်။အိုင်ဟုတ်လားကံပေါ့နော်။ဒီရက်ဒေသမှာကံပေါ့။ရေကံထဲမှာမိုးကလေးတွေရွာတဲ့အခါကျတော့မိုးရေမိုးပေါ့တွေမကြဘူးလားကြ။မိုးရေမိုးပေါ့ကလေးတွေကြတော့ရေမိုးရေကလေးတစ်စဲကြတယ်။ဩရေကလေးပွက်သွားတယ်နောက်တစ်ဆယ်ကြတယ်ရေကလေးပွက်သွားတယ်နောက်တစ်ဆယ်ကြတယ်ရေကလေးပွက်သွားတယ်ပရမကြလို့ပရမဖြစ်တဲ့ရေပွက်မှမဆုံးသေးဘူး မပြတ်သေးဘူးနောက်ထပ်ရေဘွဲတစ်ဘွဲကထပ်ဖြစ်လာပြန်ပြီအဲ့ဒီရေဘွဲမှာဩမငြိမ်သေးဘူးနောက်ထပ်ရေဘွဲတစ်ဘွဲကထပ်ဖြစ်လာပြန်ပြီဩကံရေပြင်းတစ်ပြင်းလုံးကိုကြည့်လိုက်တဲ့အခါတော့ရေဘွဲကလေးတွေဘွားစာကျဲပြီးတော့အနှံပြားမတွေ့ရဘူးလားတွေ့ရနှံအိုခင်းတဲမှာဘုန်းကြီးတို့ဩစာထဲမှာဥပမာပေးထားတာဟိုဒဲအိုးပိုင်းလေးထဲမှာနှမ်းစီလေးတွေထည့်ပြီးတော့လှော်တဲ့အခါကျတော့နော်မီးပူလေးနဲ့တွေ့တဲ့အခါကျတော့တဲ့နှမ်းစီကလေးတွေကထထပြီးတော့ပေါက်တယ်တဲ့ဟာလားဖြစ်နဲ့မမြူလားမြီလားဟိုနေရာကဟိုနှမ်းစီလေးကလည်းဖြစ်ကနေဒီနှမ်းစီကလည်းဖြစ်ကနေတဖြစ်ဖြစ်တဖြောက်ဖြောက်နဲ့မမြူလားမြီလားတန်ပြီးမှတန်ပြီးနားထောင်နေလို့ရပါမလားအတန်နေစွပြုံပြီးတော့မဝင်မလားဝင်လာလားအဲ့ဒီတော့တဖြစ်ဖြစ်တဖြောက်ဖြောက်တဖောက်ဖောက်နဲ့တခါအတန်လေးတွေကဆုညံနေသလိုမိမိတို့ရဲ့တဏ္ဍာမရှိတဲ့ယုတ်တရားနဲ့တရားကလေးတွေကလည်းပဲဟိုနေရာကဖြစ်ဒီနေရာကဖြစ်ဟိုနေရာကဖြစ်ဒီနေရာကဖြစ်နတ်တရားအသီးလေးကလည်းဟိုအသီးသီးလိုက်ဒီအသီးသီးလိုက်ဒီအသီးသီးလိုက်အသီးတရားကလေးကလည်းထက်ကထက်ကထက်ကဖြစ်ဖောက်ပြန်တဲ့သဘောတရားကလေးတွေကလည်းထက်ကထက်ကထက်ကဖြစ်ယုတ်တိနံနေထက်ကထက်ကဖြစ်နေတာနော်အဲ့ဒါလောက်လင်းမြန်စွာယုတ်တိနံနေဖြစ်လာတဲ့အခါကျတော့ဘုန်းတော်ပရိသတ်တွေကကြည့်တဲ့အခါမှာကြည်ကစားမှာအကုန်လုံးမြင်နိုင်ပါမမြင်နိုင်ဘူးနော်မမြင်နိုင်ဘုန်းကြီးတို့အလုပ်ပေးမှာသင်ချပြောထားတယ်တန်တတိအစင်ဆိုတဲ့အုပ်စုလိုက်အုပ်စုလိုက်အုပ်စုလိုက်ဒီလိုမလားအုပ်စုလိုက်အုပ်စုလိုက်အုပ်စုလိုက်ကြော်လွှားပြီးတော့မြင်ရတာနော်တွကြသဘာဝတရားကလေးတခုမြင်လိုက်ပြီဩမြင်ပြီးတဲ့အခါကျတော့မမြင်မနဲ့ကြာကြီးကြာသွားပြီပြီးတော့မှတစ်ခါမြင်လိုက်တယ်နော်ကြည်ကစားမှာဆိုလို့ရှိရင်တဏှာဤလုံးလုံးထိုင်နေပြီမဲ့လို့လည်းပဲ၄၅ချိန်လောက်တော့မြင်ခြင်းမှမြင်တာเนาะမမြင်လို့လည်းပဲစိတ်မပြည့်နဲ့ဒီလိုနဲ့စရတာပဲတရားရှုတယ်ဆိုတာဟုတ်တယ်မဟုတ်လားတရားရှုတဲ့အခါရှုရှုရင်မြင်ပါလိမ့်မယ်လို့ဘယ်သူမှမပြောနိုင်ဘူးဘယ်သူမှမပြောနိုင်ဘူးเนาะရှုရှုရင်မြင်နိုင်တဲ့ပုဂ္ဂိုလ်အမြဲတမ်းရှားပါတယ်ပါရမီရင့်ကျက်တဲ့အလောင်းတော်ကြီးများနာရီယာပေါ်တော်ကောင်းကြီးများအနေနဲ့တော့မြင်ကောင်းမြင်ပါလိမ့်မယ်အခုခေတ်အနေနဲ့ပြောမယ်ဆိုရင်ဆယ်ရက်တရားအထုတ်သွားပြီမဲ့လို့တရက်နှစ်ရက်မြင်ဖို့တော့ခက်တယ်မမြင်လို့လဲစိတ်မပြည့်နဲ့ဟုတ်တယ်မလားတနေ့ကဥပမာ၄ချိန်တရားအထုတ်တယ်ဆိုကြပါစို့၄ချိန်လုံးမြင်ခြင်းမှမြင်မယ်မမြင်လို့လဲစိတ်မပြည့်နဲ့တတရားတွေကောင်းပြီတမာရီယာတွေကောင်းပြီတတရားတမာရီယာတွေသိကောင်းပြီးတော့အချိန်ရလာတဲ့အခါကျတော့မှပရမမြင်သလိုလိုမြင်သလိုလိုမမြင်သလိုလိုနောက်ကြတော့တကယ်မြင်လာတယ်ဟုတ်လားအဲ့ဒီလိုမြင်တဲ့အခါကျတော့လည်းပဲအကုန်လုံးမြင်ပါလားခက်ကျဲကျဲမြင်ပါလားခက်ကျဲကျဲအကျော်လွှားလေးနဲ့ပေါ့နော်ကဲတမာရီလေးအားကောင်းလိုက်မြင်လိုက်အော်တော့ကြဟိုတွေးဒီလေးတွေးနေလိုက်5မိနစ်လောက်ကြာလိုက်10မိနစ်လောက်ကြာလိုက်အော်တော့ကြတော့တတိလေးပြန်ရတော့တမာရီအားလေးပြန်တင်ပေးလိုက်ဟောရုံတဲ့သဘောလေးမြင်လိုက်တို့ကြကြတော့သမာဓိလေးပြန်ကျဲသွားတော့ဟိုတွေ့ဒီတွေ့လိုက်ဒီလိုနဲ့စားရတာပဲဘုန်းကြီးတို့ယောဂီတွေနော်အဲ့ဒီတော့တို့တရားထိုင်တာကွာတဏှာကြီးလုံးလုံးထိုင်တာဘာမှလည်းမမြင်ပါဘူးလို့စိတ်မပြတ်ပါနဲ့အရှင်ရလာရင်သူ့ဘာသူမြင်လာပါလိမ့်မယ်နော်အဲ့ဒီတော့တရားနာတော့မှညာထပညာသိပိုင်နေဖို့ပဲလိုတယ်ဟုတ်လားအဲ့ဒီလိုပိုင်လာပြီဆိုရင်လက်တွေ့တရားရှုတဲ့အခါကျတော့ညာထပညာအသိကတကယ်လက်တွေ့တရားရှုတဲ့ကျေနပ်ပညာအတိဖြစ်အောင်ကျေစုပြုပေးပါလိမ့်မယ်နော်ဘာမှမတိဘဲနဲ့ထိုင်နေတဲ့ပုဂ္ဂိုလ်တဲ့သိပြီးမှထိုင်တဲ့ပုဂ္ဂိုလ်ကအတိမမြန်ဘူးလားမြန်မြန်တာဗောနော်အဲ့တော့နေစနစ်ဘာမှမရှိဘဲနဲ့တောင်ရလှုပ်ရှားတဲ့ပုဂ္ဂိုလ်တဲ့နေစနစ်မှန်မှန်ကန်ကန်လေးသေးသေးချာချာလေးလာပြီးတော့မှသစ်ပင်ပြိုးပင်နဲ့စိုက်ပြိုးရှားတဲ့ပုဂ္ဂိုလ်ကပို့ပြီးတော့မအောင်မြင်ဘူးလားအောင်မြင်အဲ့ဒီသဘောလေးမှတ်ထားပေါ့နော်အဲ့ဒါတိတိချာချာတရားနာပါတိတိချာချာနေอยู่ပါဟုတ်လားကဲကောင်းပြီအဲ့ဒီတော့ပထမတော့တဏှာကြီးလုံးလုံးမှာတစ်ချိန်ပဲမြင်တယ်နှစ်ချိန်ပဲမြင်တယ်သုံးချိန်ပဲမြင်တယ်အဲ့ဒါကိုဖြစ်ဖြစ်ကျဲကျဲမြင်တယ်လို့ခေါ်တယ်နော်ဒါညာနှုတ်သေးတယ်နော်အဲ့ဒီလိုမြင်ရကနေပြီးတော့နည်းနည်းလေးစိတ်လာပြီနည်းနည်းလေးစိတ်လာပြီတမာရီအားလေးတွေကောင်းလာပြီစိတ်လာပြီဆိုတဲ့အခါကျတော့အမြင်ကလေးတွေကမြန်လာတယ်စောစောတုန်းကလို့အမြင်တစ်ချက်ရဖို့အတွက်အကြာကြီးစ조사နေကြမလို့တော့ဘူးเนาะအဲ့ဒီတော့ဟိုကရုပ်သဘောနဲ့သဘောလေးပေါ်လာလဲဟိုကမြင်တယ်မြင်လိုက်ပြီသိလိုက်ပြီเนาะရုပ်သဘောနဲ့သဘောလေးပေါ်လာလဲသိလိုက်ပြီအကုန်လုံးမဟုတ်တော့မှ ခတ်စိတ်စိတ်မသိဘူးလားသိလားအဲ့ဒီတော့သိစရာလေးတွေကမြန်လာတဲ့အခါကျသိစရာလေးတွေကအများကြီးပေါ်မှာနော်ကိုယ်အသိကလေးကမြန်လာတဲ့အခါကျတော့အသိကလေးတွေစိတ်လာတယ်စိတ်လာတော့ဩအခုနောက်တော့ကလို့ဣတိရူပံဣတိရူပတသမုဒယောဣတိရူပတအထေကမောဒါကယုတ်တရားကလေးပါလားဒါကဖြစ်သဘောလေးပါလားဒါကပြတ်သဘောလေးပါလားအဲ့ဒီလိုကိုစဉ်းစားနေစို့အချိန်မရှိတော့ဘူးဟုတ်တယ်မလားစဉ်းလည်းမစဉ်းစားတော့ဘူးနော်ဘာဖြစ်လို့တော့နောက်ထပ်မြင်ကွင်းတစ်ခုကဝင်လာပြီလေနောက်ထပ်ယုတ်တရားနဲ့တရားအသေးတစ်ခုဝင်လာပြီအဲ့ဒါကိုဆက်ပြီးတော့ကြည့်ရအောင်မယ်ဆက်ပြီးတော့ကြည့်နဲ့နောက်ပိုင်းကျတော့ရုပ်ပါပဲဝေဒနာပါပဲလို့တော့စိတ်ထဲမှာသိဖို့အချိန်မပေးတော့ဘူးဟုတ်လားသဘောလေးဖြစ်တယ်ပြက်တယ်ဖြစ်တယ်ပြက်တယ်နှစ်မျိုးဖြစ်သွားပြီပရမတော်ကဘာလဲဟောတာလေးကရုပ်ဟောတာလေးကရုပ်တွေဖြစ်လာတာဓာတ်လေးကရုပ်တွေပြက်သွားတာဘယ်နှမျိုးလဲ၃မျိုးဝေဒနာဆိုရင်လည်းပရမတော်ဘာလဲဓာတ်လေးကဝေဒနာဟောတာလေးကဝေဒနာဖြစ်တယ်ဓာတ်လေးကဝေဒနာပြက်တယ်ဘယ်နှမျိုးလဲနည်းနည်းလေးမြန်လာတဲ့အခါတော့ဒါလေးကရုပ်ပါလားဒါလေးကဝေဒနာပါလားဆိုတာတော့စိတ်ထဲမှာမထင်တော့ဘူးဖြစ်တယ်ပြက်တယ်ဖြစ်တယ်ပြက်တယ်ဒီလိုမလားဘယ်နှချက်ပဲကြံတော့လဲကြာလာတဲ့အခါတော့သိမြန်လုံးတဲ့အခါတော့ဖြစ်တယ်တော့မရှိတော့ဘူးဘာဖြစ်လဲပြက်တယ်ပြက်တယ်ကြည့်တယ်မရှိတော့ဘူးပြက်ကြည့်တယ်မရှိတော့ဘူးကြည့်တယ်မရှိတော့အလုံးကအပြက်တည်းကြီးပဲဒီတန်းလေးစားတယ်မမြဘူးလားမမြအဲ့ဒီကြာတော့ညံရင်သွားပြီအထက်တန်းညံရောက်သွားပြီဒီလိုမလားကြည့်တော့ကရုပ်ကိုကြည့်တယ်ဒါပေမဲ့ရုပ်လို့မထင်တော့ဘူးပြက်သွားပြီပြက်သွားပြီပြက်သွားပြီပြက်သွားပြီဘာမှမရှိတော့ဘူးဘာမှမရှိတော့ဘူးဒါတွေပဲမြင်တော့တယ်နော်အဲ့ဒီကြတော့ဟာအပြက်ကြီးပဲဆိုရင်ဒီအပြက်ကြီးဖြင့်ငါမကြည့်ကျင်တော့ပါဘူးညင်းငွေ့သွားပါပြီဖြစ်ပြက်တွေမောင်းလာတာဟုတ်တယ်မဟုတ်လားအဲ့ဒီအချိန်ကျမှဖြစ်ပြက်တွေမောင်းလာတာနော်ဖြစ်ပြက်မောင်းလာပြီဆိုရင်ဘုန်းတော်ပရိသတ်တွေမလျှော့နဲ့ဆက်ပြီးတော့ကြည့်ဖြစ်ပြက်ဆုံးဖို့အတော်နည်းစားသွားပြီနော်ကဲကောင်းပြီဒါဖြစ်လို့ရှိရင်ဝိပဿနာတရားရှုမှတ်တဲ့အခါမှာကိုယ့်ကိုယ်ကိုဖြစ်ပြမမြင်သေးဘူးဆိုရင်လည်းပဲမမြင်သေးဘူးလို့အမှန်တန်သိပေးပါဟုတ်တယ်မလားဒါပြောချင်တာနော်ဖြစ်ပြမမြင်သေးဘူးဆိုရင်မမြင်သေးဘူးလို့အမှန်တန်သိပေးပါမြင်တယ်လို့လို့မမြင်တယ်လို့လို့ဟုတ်တယ်လို့လို့မဟုတ်တယ်လို့လို့ကိုယ့်ကိုယ်ကိုအထင်မကြီးပါနဲ့ဘာလောစပဏိတမာနီနော်ဘာလောစပဏိတမာနီသဝေဘာလောတိဥစ္စတိဟုတ်လားကိုကိုကိုဘာလာဖြစ်ပါရဲ့နဲ့ပဏိတလို့ထင်နေလို့ရှိရင်တဲ့တစ်သလုံးဘာလာအဖြစ်နဲ့သွားရပါလိမ့်မယ်နော်ဖြစ်ပြက်မြင်တာမဟုတ်ဖဲနဲ့ဖြစ်ပြက်မြင်တယ်ထင်ပြီးတော့ကိုကိုကိုအထင်ကြီးနေမယ်ဆိုရင်ตายာနေမယ်ဆိုရင်တက်မဲ့နေမယ်ဆိုရင်တင့်နေနေမယ်ဆိုရင်ကျင့်နဲ့နေမယ်ဆိုရင်တစ်သလုံးဖြစ်ပြက်မမြင်ပဲနဲ့ဘုရားရှင်ဖြစ်နေပဲမသွားရဘူးလားသွားရမှာလားအဲ့ဒါကြောင့်မလို့ဖြစ်ပြမမြင်သေးရင်ဖြစ်ပြမမြင်သေးဘူးလို့မှန်တတ်သည်အမှန်တတ်သည်ပဲဟုတ်လားဖြစ်ပြမြင်အောင်ကြိုးစားဖြစ်ပြမမြင်သေးဘူးလို့မှန်တတ်သည်မှကြိုးစားဖြစ်တာအဲ့ဒါလို့မှမဟုတ်ရင်ဖြစ်ပြမြင်အောင်လည်းမကြိုးစားတော့ဘူးဘယ်လိုကြည့်မှဖြစ်ပြမြင်မယ်ဆိုတဲ့နေနဲ့အသက်လည်းမရှာတော့ဘူးကိုသိထားတဲ့အသိကိုပဲအမှန်တိုင်းထင်ပြီးတော့အဲ့ဒါလေးနဲ့ဉာဏ်နဲ့နေတာနော်အဲ့ဒါလေးနဲ့ဉာဏ်နဲ့ပြီးတော့တဏှာကြီးထိုင်နေနှစ်နာရီထိုင်နေသုံးနာရီထိုင်နေအချိန်အများကြီးသာဆက်ပြီးတော့ထိုင်ခြင်းထိုင်မယ်ဒါပေမဲ့ကိုမြင်တဲ့အမြင်ကအမြင်မှဟုတ်ရလားအဲ့ဒါဆိုတသက်လုံးဘာလာဖြစ်နေပဲဒီကောမချုပ်ရဘူးလားချုပ်ရမှာအင်မတန်နေနာတယ်နော်အဲ့ဒီတော့မြတ်စွာဘုရားသခင်ကတော်မြတ်ကြီးလက်ထက်ကနော်ကိုယ်ကိုယ်ကိုဘာလာလို့မထင်ပဲနဲ့ပန္နိတလို့ထင်နေလို့အချိန်တွေအများကြီးနှောင့်သွားမှုတဲ့ပုံကိုတယောက်ရှိခဲ့မှုတယ်အားလုံးကြားမှုပါလိမ့်မယ်သူ့နာမည်ကဘာဟိယဓာတုစိရိယလို့ခေါ်တယ်ဘယ်လိုခေါ်လဲဘာဟိယဓာတုစိရိယနော်ကုံတဲ့တယောက်ပါပဲတထိတယောက်ပါပဲဟုတ်လားကုံရောကုံဝဲသွားရင်းတဲ့သင်္ဘောကမြုပ်တင်မောကမြုပ်တော့ခါ့ကိုတောင်မှပဲအကုန်လုံးရေထဲမျောသွားပြီဘာမှမကြံတော့ဘူးဆွဲမိဆွဲရပညာကလေးတွေဆွဲပြီးတော့နော်ဝလုံးကလေးတွေသေလုံးကလေးတွေဆွဲပြီးတော့အသက်ရှင်ယုံပဲကုခတ်လာခဲ့ရလို့ကန်းကိုမရောက်ဘူးလားရောက်အသက်တော့မသေးပါဘူးဒါပေမဲ့သူ့မှာပိုင်ဆိုင်တဲ့ပစ္စည်းဘာမှမပါတော့ဘူးအဝိတ္တောင်မပါတော့ဘူး ကောင်းမွန်ရောက်လာတဲ့အခါကျတော့ငါဒီတိုင်းတက်လို့တော့မတော်ဘူးဆိုပြီးနော်အဲ့ဒီသူဖြတ်သန်းသွားတဲ့ဒေါ်လာကလေးမှရှိတဲ့တိက္ခာကလေးတွေသိရကလေးတွေတစ်သားပြားလေးတွေအဲ့ဒါကလေးတွေကိုပဲကြိုးကလေးနဲ့သိပြီးတော့ခါမှာအရှက်လုံယုံလေးပတ်ထားရတာဟုတ်လားတစ်သားပြားလေးတွေတစ်သားချောင်းလေးတွေစီပြီးတော့ထားတာမဟုတ်လို့ဓာရုစိရိယလို့ခေါ်တယ်နော်ဓာရုသရကတစ်သားချောင်းလေးတွေစိရိယသရကစီထားတာနော်တစ်သားချောင်းလေးတွေတွေ့ကြရရလာတဲ့တစ်သားအဲ့ဒီတစ်သားချောင်းလေးတွေထင်းချောင်းလေးတွေတစ်သားပြားလေးတွေကိုကြိုးကလေးနဲ့သိပြီးတော့ခါမှာပတ်ထားတာမဟုတ်လို့မြင်တဲ့လူတွေကသူ့ကိုဓာရုစိရိယလို့ဒီလိုခေါ်ကြတာပေါ့လေအဲဒီလိုသာဓာရုစိရိယလို့ခေါ်တဲ့ပုဂ္ဂိုလ်နောက်တနေ့မနေ့မုံလင်းတဲ့အခါကျတော့ဩထမင်းကလည်းစားလာပြီစားစရာကလည်းမရှိမဖြစ်သေးပါဘူးလေရွာထဲသွားပြီးတော့တောင်းစားမှာပဲတောင်းစရာခွက်ကလည်းမရှိတဲ့အခါကျတော့ရွာထိတ်နတ်စင်တစ်ခုမှရှိနေတဲ့ခွက်အဲ့ဒီခွက်ကလေးယူပြီးတော့ရွာထဲသွားပြီးတော့ထမင်းတောင်းစားအဲ့ဒီလိုထမင်းတောင်းစားတဲ့အခါကျတော့တကယ်ကတော့သူကစားစရာမရှိလို့ထမင်းသွားတောင်းစားတဲ့ပုဂ္ဂိုလ်ပဲရွာထဲကလူတွေကသူ့ကိုကြည့်လိုက်တဲ့အခါမှာအော်ဒီပုဂ္ဂိုလ်ကနော်အဝိကလည်းမရှိဘူးခါမှာတစ်သားချောင်းလေးတွေထင်းချောင်းလေးတွေစီးပြီးတော့အရှက်လုံယုံပတ်ပြီးတော့ဝင်လာတာအိမတန်ချိုးချံတဲ့အကျင့်ကျင့်နေတဲ့ပုဂ္ဂိုလ်ပဲလောကမှာယဟန္တာယဟန္တာယဟန္တာတွေပေါ်ပေါက်နေတယ်လို့လည်းပဲလောကမှာထင်ရှားကျော်ကြားနေတယ်သတင်းထွက်နေတယ်ဒီပုဂ္ဂိုလ်ဟာဧကန္တတို့ကြားဘူးတဲ့ယဟန္တာမြန်ဖြစ်နေလိမ့်မလားတို့မလားတို့ထင်ပေါ့နော်ဘာဖြစ်လို့တော့တို့ဒီပုဂ္ဂိုလ်ကတို့လိုမဟုတ်ဘူးလေအဝိတ္တိဘာတွေလဲဟန်ကြပညာဝိထတာမရှိတဲ့အခါကျတော့ဩတဲ့ချိုးချံတဲ့ပုဂ္ဂိုလ်ပဲဒီလိုထင်တာကိုနော်အဲ့ဒီခေတ္တကချိုးချံတဲ့ပုဂ္ဂိုလ်ကမှရွေးပြီးတော့ဂျင်ညိုတဲ့ပုဂ္ဂိုလ်တွေအများကြီးရှိတယ်ဘာဖြစ်လို့တော့တို့ဘုန်းကြီးတို့ပြိသက်တွေဘုန်းကြီးတို့စဉ်းစားကြည့်ပါတယ်နော်အဲ့ဒီခေတ်ကဒေါ်ထဲမှာသွားပြီးတော့တရားထုတ်တယ်ဆိုတာအခုခေတ်လို့မဟုတ်ဘူးအခုခေတ်ကတော့ဘုန်းကြီးတို့ပြိသက်တွေကရေးသားမှာလာပြီးတော့တရားထုတ်တယ်ဆိုတော့စားစရာကလည်းအဆင်သင့်အဝတ်ထည်ဆိုလည်းအင်္ဂအပြည့်စုံပါလာတာဒီလိုမလားနေစရာဆောက်ဦးကလည်းအဆင်သင့်မလားအဲ့ဒီခေတ်တုန်းကတရားထုတ်တဲ့ပုံစံတွေဆိုတာမိမိပိုင်ဆိုင်တဲ့ပြည့်စုံတွေအကုန်ထားခဲ့တာဘုန်းကြီးတို့ယောဂီတွေလို့မဟုတ်ဘူးနော်ဘုန်းကြီးတို့ယောဂီတွေကတော့တရားသွားအထုတ်တော့မယ်ဆိုရင်ဆယ်ရက်ဆိုရင်အိတ်ကြီးနဲ့အပြည့်မထဲဘူးလားထဲလားစားစရာဆိုရင်လည်းရိတ်တာကကြွေးတာမကြွေးတာထားဟင်းကောင်းတာမကောင်းတာထားပြည့်စုံတာမပြည့်စုံတာထားစားစရာတွေကမပါဘူးလားပါလာလားပါလာတာပဲเนาะဒါဘုန်းကြီးတို့တရားမြို့ငယ်မို့လို့ရန်ကုန်လို့မန္တလေးလို့တောင်ကြီးတို့လို့မြို့ကြီးတွေကြတော့ဟာချင်းကြီးချင်းငယ်တွေနဲ့ဟုတ်တယ်မလားအိမ်ကလာဖို့တာကလည်းရှိသေးတယ်ပေါ့เนาะအပြည့်စုံမပါဘူးလားပါလာလားပါလာတာပေါ့အဲ့ဒီခေတ္တကအဲ့ဒီလိုမဟုတ်ဘူးတကယ်ကိုပဲအားလုံးကိုစွန့်ပြီးထားခဲ့တာစားစရာဆိုလဲဘာမှယူမသွားဘူးဝိစရာဆိုလဲခါဝတ်တစုံပဲပါသွားတယ်တောထဲကြမှာဖြစ်တယ်လို့နေကြတာဘာဖြစ်လို့လဲလို့ဆိုတော့မိမိအိမ်ကနေပြီးတော့ပစ္စည်းတွေပါသွားမယ်ဆိုရင်အဲ့ဒီပစ္စည်းတွေအပေါ်မှာတာယာတက်မဲ့နှိမ့်တဲ့တဏှာဝင်မူလားဝင်ဝင်သွားပြီနော်စားစရာတောက်စရာအပြည့်စုံနဲ့အဝိထေအပြည့်စုံနဲ့သွားပြီဆိုကြဲကိုကအိမ်ကနေဘလူခေါ်သွားတာလေတဏခေါ်သွားတာဘလူခေါ်သွားတော့ခေါင်းတို့ယောဂီတွေအိမ်ကနေထွက်လာတယ်မဟုတ်လားဘလူပါလာလဲတဏပါပါလာတာနော်စားစရာလေးတွေယူလာတယ်တဏခေါ်လာခဲ့တာဟုတ်တယ်မဟုတ်လားအဝတ်ထည်တွေဆယ်ရက်ဆိုဆယ်ရက်စာမယူခဲ့ဘူးလားယူခဲ့လားတဏတွေမခေါ်ခဲ့ဘူးလားခေါ်ခဲ့လားတဏအပြည့်စုံတဲ့ဟုတ်တယ်မဟုတ်လားအထုပ်ထဲမှာတဏတွေပါလာတယ်တောင်းထဲမှာတဏတွေပါလာတယ်နော်ရှိတော့ကအဲ့ဒီလိုမျိုးတဏှာတွေအာလုံးထားခဲ့တာတဏှာဖြစ်เสียပစ္စည်းဘာမှပါမသွားဘူးချိုးချံတဲ့အခြေကျင်တာဒီလိုကိုအဲ့ဒီလိုကျင်တဲ့အခါကျတော့လင်းကဆယ်ရက်ဆိုရင်ကြောင်းမဟုတ်ပေမဲ့လားနဲ့နှစ်နဲ့ခြေပြီးကြာတဲ့ပုံကိုများကြာတော့ဘယ်မလဲလဲစရာဘောဘယ်ကရမလဲဘယ်ကမှမရဘူးစဉ်းစားကြည့်လေအိမ်ကဘယ်လိုသွားပို့မလဲဘယ်လိုမှသွားမပို့ဘူးဟိုမှာကချက်ပြုတ်ကျွေးမွေးမဲ့လို့ရှိရလားဘလုံးမရှိဘူးတော်တယ်မလားဟုတ်တယ်မလား ချက်ပြောကြွေးမွေးမဲ့ပုဂ္ဂိုလ်လည်းမရှိဘူးအိမ်ကလိုက်ထမင်းပိုးမဲ့ပုဂ္ဂိုလ်လည်းမရှိဘူးအာဒီချင်းဆိုအဝတ်ထည်ကြီးကောင်းခန်းတော့ပြီအဝတ်ထည်သွားပို့အောင်ပါပဲလို့နောက်ကလိုက်ပို့တဲ့ပုဂ္ဂိုလ်ကရှိရလားဒါအဲ့ဒီခေတ္တုံကတရားရှုတဲ့ပုဂ္ဂိုလ်တွေရဲ့အနေထားဒီလိုမလားဒါဗုဒ္ဓဘာသာမှရမဟုတ်ဘူးဘယ်လိုပဲဖြစ်ဖြစ်ဒီတိုင်းပဲသွားကြတာကိုအဝတ်ထည်လိုတဲ့အခါကျတော့မှအနီးအနားမှာရှိတဲ့မြစ်စိမ့်တို့နော်သောတန်တို့အဲ့ဒီမှာသွားပြီးတော့သောတန်ဆိုရင်လည်းလူသေးကောင်းတွေမှာပတ်ပြီးတော့စွန့်ပစ်ထားတဲ့ဟိုကလေးတွေကောက်ရှော်ဖို့ပြီးတော့သူ့မှာဝင့်ဒီလိုဝေးရရှာတာမြစ်စိတ်ကိုသွားပြီးတော့ဝှေ့လျှော်တဲ့ပုံကိုယ်တွေကအဲမေ့ကြံရင်ခဲလို့သောလကောင်းအသောမလို့လို့အဲလှုံပစ်ခဲလို့သောလကောင်းကြံတဲ့ဝှေ့ထဲလေးတွေရှူယူပြီးတဲ့အခါကျတော့အဲ့ဒီအပိုင်းကလေးတွေကိုဆက်ဖာပြီးတော့အဲ့ဒါလေးတွေဝင့်ပြီးတော့နေကြရတာနော်ဒါကိုပန်သူကုလစီဝရလို့ဒီလိုခေါ်တာကိုအစားတော့ဆိုလို့ရှိရင်လည်းပဲတောဓမ္မကြီးတဲ့အသီးနှံတွေကိုပဲအသီးရွက်တွေကိုဖြစ်ဖြစ်သလိုစအနည်းနာမှာရွာတွေမှာဆုံကန်ထွက်စနော်ဖုံးကြီးတွေတွေဆုံကန်ထွက်စတာမဟုတ်ဘူးတောဓမ္မတရားထုတ်တဲ့ပုဂ္ဂိုလ်မှန်ရင်အားလုံးတွေသွားပြီးတော့ဆုံကန်စားတဲ့စားကြတာကြည့်ပဲနော်အဲ့ဒီလိုချိုးချိုးချမ်းချမ်းကျင့်တဲ့အကျင့်အဲ့ဒီခေတ္တုံကအင်မတန်ခေတ်စားခဲ့ဘူးတယ်နော်အဲ့ဒီလိုကျင့်တဲ့ပုဂ္ဂိုလ်မျိုးကိုတွေ့ရင်ဟောဒီပုဂ္ဂိုလ်တွေကမှတကယ်သူတော်စင်လို့မတတ်မှဘူးလားတတ်မှထားလားအခုဒါရဒါရုစိရိယကြတော့လည်းပဲလူတွေကဘလို့ထင်တော့ဟာသူကမှတကယ်ယဟန္တာဒီလိုမလားမြတ်စွာဘုရားကလည်းပွင့်နေပြီမို့လားယဟန္တာရှင်မြတ်တွေကလည်းဒီခေတ်မှာမပွင့်ဘူးလားပွင့်နေပြီလားသူတို့စီကိုဖရားလည်းမရောက်သေးဘူးသံဃာတော်ရှင်မြတ်တွေလည်းမရောက်သေးဘူးမရောက်သေးပေမဲ့ဟာဖရားပွင့်နေပြီဟဲ့တရင်တော်မကြားဘူးလားကြားယဟန္တာတွေပေါ်နေပြီဟဲ့သတင်းတော်မကြားဘူးလားကြားလားအဲ့ဒါတော့ကြားနေတဲ့အချိန်မှာကိုရမြတ်ကရောက်သွားတာကိုဒီလိုမဟုတ်လားဟာတို့ကြားတဲ့ယဟန္တာဆိုတာသူနဲ့တူတယ်ဟဲ့ဝိုင်းပြီးတော့ဆုံးနေလောင်းလိုက်ကြတာအိုးထဲတွေဝိုင်းပြီးတော့လှုပ်လိုက်ကြတာအများကြီးနော်ဘလောက်ပဲလှုပ်လို့သူ့စိတ်ထဲမှာစဉ်းစားတယ်ငါဒီလိုနေလို့သူတို့ကငါအထင်ကြီးပြီးတော့လှူတာတကယ်လို့သာဟောဒီဝတ်တွေငါဝင်လိုက်မယ်ဆိုရင်ငါကိုထင်သေးသွားလိမ့်မယ်နော်မထုတ်ပါဘူးလေမွေဖက်နေလိုက်ပါတော့မယ်ဒီလိုကိုအဲ့ဒီလိုနေတော့သူတို့ကလည်းပဲသူတို့လော်တာတွေဟာမယူဘူးသူစားလောက်ယုံသောက်လောက်ယုံပဲယူသွားတယ်အဟုတ်ထက်တွေလည်းမယူဘူးဓမ္မတကယ်ယဟန္တာစီဆိုတော့ပရမတော့50ယောက်ဖြစ်ပါလိမ့်မယ်နော်နောက်တစ်ခါ50ယောက်ကနေရွာလုံးကျွတ်ပေါ့ရွာလုံးကျွတ်ကနေရွာနီးချုပ်ဆက်အကုန်လုံးတစ်ခါတည်းဒီကိဆိုရင်တော့ကားကြီးကားငယ်ပေါ့ဟုတ်လားရှိခဲ့တုန်းကတော့ကုန်းချောင်းတို့လှဲတော့နေလာပြီးတော့မဖူးဘူးလားဖူးလားအဲဒီလိုဖူးတဲ့အခါတော့သူကတကယ်ယဟန္တာစေဟောရလားမဟုတ်ပါဘူးမဟုတ်ပါဘူးလည်းပဲအခုလိုလာပြီးတော့ဖူးမြော်တဲ့အခါကျတော့အဲ့ဒီအရာသာသူတွေ့သွားတာကိုနော်အဲ့ဒီတော့ကိုယ့်ကိုယ်ကိုယဟန္တာအစေလို့ထင်သွားရှာတာဟုတ်လားဘာလောစပန္နိတမာနီယဟန္တာမဟုတ်သေးပေမဲ့လို့လည်းပဲသူ့ကိုယ်သူယဟန္တာစေလို့ထင်သွားတဲ့အတွက်အခွင့်အရေးတွေမဆုံးရှုံးမလားဆုံးရှုံးသွားဆုံးရှုံးသွားတယ်နော်နှစ်ပေါက်ဘလောက်တောင်ကြာသွားတယ်မသိဘူးတော့ကိုကြာသွားပုံပေါ်တယ်ဟုတ်လားအတော့ကိုကြာသွားပုံပေါ်တယ်အဲ့ဒီလိုကြာသွားတဲ့အခါကျတော့မှသူ့ရဲ့တငယ်ချင်းဟောင်းဖြစ်တဲ့မြမကြီးကနေပြီးတော့ဩငါတငယ်ချင်းတွေအတိတ်ကာလတုန်းကငါနဲ့အတူတူတရားချင်းမောချင်းပဲပုဂ္ဂိုလ်တွေ9ပါးယဟ9ပါးကတ္တဗဗျာရှင်ကိုရမေကြီးရဲ့သာသနာတော်နောက်ပိုင်းမှာတရားချင်းညာတယ်တပါးကယန္တာဖြစ်တဲ့ပြိဋိဘန်ဆန်သွားတယ်တပါးကနာဂံဖြစ်ပြီးတော့မြမပြည်ရောက်သွားတယ်အခုမြမကြီးပေါ့နော်ကြံ့တဲ့၅ပါးကဘာမှမဖြစ်ဘူးဟုတ်တယ်မဟုတ်လားဘာမှမဖြစ်ပေမဲ့တရားထုတ်တော့နတ်ပြည်တော့မရောက်ဘူးလားရောက်သွားလားမြတ်စွာဘုရားပွင့်တဲ့အခါကျတော့လူပြည်ပြန်ရောက်လာကြပြီအဲ့ဒီတော့ဩငါရဲ့တငယ်ချင်းဟောင်းနေမိတ်ဆွေဟောင်းနေဘယ်နေရာများရောက်နေပါလိမ့်မလဲလို့ကြည့်လိုက်တော့သူ့သွားပြီးတော့ညံထဲမှာသွားတွေ့တာပေါ့နော်အဲ့လိုတွေ့တဲ့အခါကျတော့ဟာငါတငယ်ချင်းကတော့ဒုက္ခပဲယဟန္တာမဟုတ်ဘဲနဲ့သူ့ကိုယ်သူယဟန္တာလို့ထင်နေပြီနော်ဖြစ်ပြမမြင်ဘဲနဲ့ဖြစ်ပြလို့ထင်နေပြီဖြစ်ပြမြင်တယ်လို့ထင်နေပြီဖြစ်ပြမမုံဘဲနဲ့လည်းပဲဖြစ်ပြမုံတယ်လို့ထင်နေပြီဖြစ်ပြမဆုံးဘဲနဲ့လည်းပဲဖြစ်ပြဆုံးတယ်လို့ထင်နေပြီကိုဂျိုနေရကြီးရဲ့ဟုတ်တယ်မလားဘုန်းတော်ပရိသတ်တွေနော်ကိုယ့်ကိုယ်ကိုစဉ်းစားဟုတ်လားဖြစ်ပြမမြင်မဲနဲ့ဖြစ်ပြလို့မြင်ရင်နဲ့ထင်ရင်တော့ကိုကျုံနဲ့မှာပဲဖြစ်ပြမမောင်းမဲနဲ့မောင်းနဲ့ထင်ရင်လည်းကိုကျုံနဲ့မှာပဲ
ဖြစ်ပြမဆောင်းမနဲ့ဆောင်းနေထင်ရင်လည်းကိုကျုံနေမှာပဲအဲ့ဒါမြတ်မကြီးကငါတငယ်ချင်းတော့ကိုကျုံနေတော့မှာပဲဆိုပြီးတော့เนาะအဲ့ဒီဓာရုစိရိယသူတယောက်တည်းရှိနေတဲ့အချိန်မှာကောင်းငင်ကနေလာပြီးတော့မထင်မရှားเนาะအတန်လာပေးတာပေါ့တငယ်ချင်းငါပိတ်ဆွေမင်းဟာယဟန္တာမဟုတ်ဖဲနဲ့မင်းကိုမယဟန္တာလို့ထင်နေတယ်ကိုကိုကိုထင်ကြည့်နေတယ်အဲ့ဒီလိုမင်းထင်ကြီးနေမယ်ဆိုမင်းဘဝဆုံးရှုံးရလိမ့်မယ်လောကမှာဖရာတကယ်ပွင့်နေပြီယဟန္တာရှင်မြတ်တွေတကယ်ရှိနေပြီအဲ့ဒီယဟန္တာရှင်မြတ်တွေရှိနေတဲ့နေရာဖရာပွင့်နေတဲ့နေရာမင်းရောက်အောင်သွားဆိုပြီးတော့လမ်းကြောင်းမညွန်ဘူးလားညွန်လိုက်လမ်းကြောင်းညွန်လိုက်တာနော်ဟိုတောင်တိမြို့မှာမြတ်စွာဘုရားသခင်ကရမကြီးပွင့်နေတယ်ကွာမင်းအဲ့ဒီရောက်အောင်သွားကွာအဲ့ဒီသွားမှမင်းယဟန္တာစီတွေ့မယ်အဲ့ဒီယဟန္တာစစ်ဖရာစစ်တွေ့မှမင်းရဲ့ဘဝဟာလည်းပဲအစင်မှန်ဖြစ်မယ်လို့အဲ့ဒီလိုပြောလိုက်တဲ့အခါကျတော့တတိမရဘူးလားရတော့အဲ့ဒီလိုတတိရသွားတော့မှအချိန်မီယုံလေးပဲရှိတယ်နော်အချိန်မီယုံလေးပဲရှိတယ်ညာတွင်းချင်းတခါတည်းတာဝတိမြို့ကိုသွားတာပဲတာဝတိမြို့တဲ့မြို့ရောက်တဲ့အခါတော့နောက်တနေ့မနေ့မြတ်စွာဘုရားသခင်ကရမေကြီးဆုံးကကြွားနေတဲ့အချိန်ရောက်တဲ့အခါကျတော့တရားဟောဖို့တောင်းမှန်မြတ်စွာဘုရားကတရားဟောအဲ့ဒီလိုတရားဟောပြီးလို့မြတ်စွာဘုရားလည်းရှေ့ကိုကြွသွားရောနောက်ကနေပြီးတော့နတ်ဆိုးတယောက်ကနေပြီးတော့နွားမရောင်ဆောင်းပြီးတော့ဝင်ခတ်လိုက်တာတခါတည်းတည်သွားတာပဲဟုတ်လားလက်မတင်ကလေးတော့တကယ်လို့သာမြတ်စွာဘုရားနဲ့သာမတွေ့ဘူးဆိုရင်ဘယ်နဲ့လဲတတော်ကောင်းဖြစ်တဲ့ဝิญဉ်ချုပ်ရမှာလားသူရောက်မှာဖြစ်တဲ့ဝิญဉ်ချုပ်ရမှာအရိယာဖြစ်တဲ့ဝิญဉ်ချုပ်ရမှာလားအန္တပုရုဇဉ်ဖြစ်တဲ့ဝิญဉ်ချုပ်ရမှာလားအန္တပုရုဇဉ်ဖြစ်တဲ့ဝิญဉ်ချုပ်ရမှာဒီလိုမဟုတ်လားယဟန္တာဖြစ်သွားတာနော်ယဟန္တာဖြစ်သွားတယ်မြတ်စွာဘုရားနဲ့တွေ့တော့ယဟန္တာဖြစ်သွားတယ်ယဟန္တာဖြစ်ပြီးတော့မှနွားရောင်ဆောင်ပြီးတော့နတ်ဆိုးတကောင်ကခတ်လိုက်တဲ့အခါမှာပရိနိဗ္ဗာန်ဆန်သွားတယ်နော်လက်မတင်ကလေးဟုတ်တယ်မဟုတ်လားဆရာကောင်းမတွေ့ဘဲနဲ့နှစ်ပေါင်းများစွာကြာခဲ့တယ်ဆရာကောင်းတွေးလိုက်တဲ့အခါကျတော့တစ်ချက်တည်းနဲ့ဟောတရားတို့တရားများမရဘူးလားရဆရာကောင်းမတွေးဘဲနဲ့များအဲ့ဒီလိုဝิญဉ်ချုပ်သွားမယ်ဆိုရင်ယခုလိုအသေးကောင်းနဲ့သေနိုင်မမလားအခုကျတော့ဆရာကောင်းနဲ့တွေးသွားတဲ့အခါကျတော့အသေးကောင်းနဲ့သေခွင့်မရဘူးလားရသွားလားတခြားကြောင့်လားသူ့ကိုယ်အဖြစ်မှန်ကိုအမှန်တမ်းသိသွားလို့လားအမှန်တမ်းသိသွားလို့ဒီလိုမလားအဲ့တော့ဘုန်းကြီးတို့ပြောကျင်တာကဘုန်းကြီးတို့ပရိသတ်တွေလည်းပဲเนาะယနေ့တရားထုတ်နေကြပြီဟုတ်လားဘာလို့နေကြတာလဲတရားထုတ်တယ်ဆိုတာဘာလို့တာလဲမိမိတို့ရဲ့တဏ္ဍာမှာရှိတဲ့ယုံနံခန္ဓာကိုမြင်အောင်ကြည့်တာဟုတ်တယ်မလားအဲ့တော့ကြည့်ပုံကြီးนี่ဘယ်နှမျိုးလဲ3မျိုးဘယ်နှမျိုးပါလဲနံပါတ်1ယုံနံခန္ဓာကိုခန္ဓာမှသိအောင်ကြည့်ယထာဘုဒ္ဓံဖြစ်လိုက်မယ်ဟုတ်ရဲ့လားနောက်တစ်ခါအရိယုံနံခန္ဓာဖြစ်လာတဲ့သဘောလေးကိုဖြစ်လာတဲ့သဘောလေးပါပဲလို့မြင်အောင်ကြည့်ဒါလည်းယထာဘုဒ္ဓံပဲဟုတ်လားနောက်တစ်ခါအရိယုံနာခန္ဓာတွေပြတ်သွားတာကိုလည်းပြတ်သွားတဲ့သဘောလေးပါပဲလို့မြင်အောင်ကြည့်ဒါလည်းပါလေယထာဘုဒ္ဓံပဲသိတာကပဇာနာတိနော်သူရဲ့သဘာဝလေးကယထာဘုဒ္ဓံသိတာကပဇာနာတိသူရဲ့သဘာဝလေးကယထာဘုဒ္ဓံသိတာကပဇာနာတိသူရဲ့သဘာဝလေးကယထာဘုဒ္ဓံသိတာကပဇာနာတိအတိပဲနှမျိုးလဲနံပါတ်1ယုံနာခန္ဓာကိုသိရမယ်နံပါတ်2ယုံနာခန္ဓာဖြစ်လာတာကိုသိရမယ်နံပါတ်3ယုံနာခန္ဓာပြတ်သွားတာကိုသိရမယ်အဲ့ဒီအသည့်3မျိုးစုံမှဝိပဿနာဉာဏ်ဖြစ်တယ်ဟုတ်လားတကယ်လို့အဲ့ဒီအသည့်3မျိုးမသိသေးရင်လည်းကိုယ့်ကိုယ်ကိုမသိသေးဘူးလို့သဘောပေါက်ပါဟုတ်လားဓာရုစိရိယလို့ညင်ပြီးတော့မှိမ့်မနေပါနဲ့ဘုန်းကြီးတို့ပြိဿတ်ဒီနော်ဓာရုစိရိယလို့ညင်ပြီးတော့မှိမ့်နေမယ်ဆိုရင်တော့ဟုတ်လားကိုကြုံမနေဘူးလားနေရမှာလားဓာရုစရိယကတော့ကံကောင်းထောင်းမစွာနဲ့တငယ်ချင်းကောင်းမြမကြီးကလာပြီးတော့ညွှန်ကြားချက်ပေးလို့မြတ်စွာဘုရားနဲ့တွေ့ခွင့်မရဘူးလားရပါလားတရားစစ်တရားမှတွေ့ခွင့်မရဘူးလားရသွားလားရသွားတယ်ကို့မှာမိမိတို့မှာနော်အဲ့ဒီလိုဓာရုစရိယကဲ့သို့အဖြစ်မှန်ကွန်ဖြစ်မှန်တိုင်းကိုကုတ်ကမသုံးသပ်မိဘူးဆိုရင်ကိုယ့်ရဲ့သဘာဝအခြေအနေကိုအခြေအနေအမှန်တိုင်းသဘောမပေါက်ဘူးဆိုရင်ဟောရီအတိသုံးမျိုးမှန်တဲ့သိခွင့်ရပါမလားအတိတရားတစ္ဆာတရားနဲ့မလွဲဘူးလားလွဲမှာလား ဲ့ဒါကြောင့်သစ္စာတရားနဲ့မလွဲပါစေနဲ့အမှန်နဲ့သိအောင်ကြိုးစားပါဒီလိုမလားသစ္စာတရားနဲ့မလွဲပါစေနဲ့ကိုယ့်ရဲ့တဏ္ဍာမှာသစ္စာတရားမသိသေးရင်လည်းသစ္စာတရားမသိသေးပါဘူးလို့အမှန်နဲ့သိအောင်ကြိုးစားပါနော်သစ္စာတရားမသိသေးပါဘူးလို့အမှန်တိုင်းကိုယ့်ကိုယ်ကိုသိအောင်ကြိုးစားပါအဲ့ဒါလို့သိသွားတာနဲ့တပြိုင်နက်သစ္စာတရားသိအောင်နီလန်းလေးတွေမရှာရဘူးလားရှာရမှာလားတခြားနည်းနဲ့ရှာရမှာလားတရားနာပြီးတော့ရှာရမှာလားတရားနာပြီးတော့ရှာရမယ်ဟုတ်လားအခုနောက်ပြမကြီးကသူကပြောရုံပဲညွှန်ကြားရုံပဲညွှန်ကြားလိုက်တယ်တကယ်ဟောတာကတခြားကဟောတာလားဖယားကဟောတာလားအဲ့တော့ဘုန်းတော်ပရိသတ်တွေကယနေ့ခေတ်ယနေ့ချိန်ကကာလမှာသစ္စာတရားဟောနိုင်ပြောနိုင်ဟောနေပြောနေတဲ့မဟုတ်ဆရာတော်ဘုရားကြီးတို့ကဲ့သို့သောဆရာကောင်းသမားကောင်းမရှိဘူးလားရှိမဟုတ်ဆရာတော်ဘုရားကြီးရဲ့ဥပနိတ္တရယူပြီးတော့ဟောနေပြောနေတဲ့ပုံကိုယ်တွေလည်းပဲမြောက်များစွာမရှိဘူးလားရှိကိုယ်ကနှစ်နှစ်ခြိုက်ခြိုက်နှစ်နှစ်သက်သက်ကြိုးစားပန်းစားလေ့လာဖို့ပဲလိုပါတယ်ဟုတ်ရဲ့လားအဲ့ဒီတော့လေ့လာတဲ့အခါမှာအဆင့်ဘယ်နှမျိုးလဲဆိုရင်နှစ်ဆင့်နံပါတ်1ကညာတာပရိညာအဆင့်နံပါတ်2ကတိရဏပရိညာအဆင့်မြန်မာလိုပြောမယ်ဆိုလို့ရှိရင်နံပါတ်1ကတရားနာရမယ်နံပါတ်2ကဘာလဲလဲဘာတရားနာရမှာလဲနံပါတ်2ကကိုယ်တိုင်ရှုပေးရမယ်တရားနာရုံနဲ့မလုံလောက်ဘူးနော်ဘာလို့ရမှာလဲကိုယ်တိုင်ရှုကိုယ်တိုင်မှတ်ကိုယ်တိုင်သိအောင်ကြိုးစားဘာပရိညာလို့ခေါ်လဲတိရဏပရိညာအဲ့ဒါလို့ရှုတဲ့အခါကျတော့အသိဘယ်နှမျိုးသိမလဲနံပါတ်1ကယုံနာခန္ဓာကိုယုံနာခန္ဓာမှသိရမယ်နံပါတ်2ကယုံနာခန္ဓာလေးဖြစ်တာကိုယုံနာခန္ဓာဖြစ်တယ်လို့သိရမယ်နံပါတ်3ကယုံနာခန္ဓာပြတ်တာကိုယုံနာခန္ဓာပြတ်တယ်လို့သိရမယ်ဟုတ်လားအဲ့ဒါလို့သိသွားပြီဆိုရင်တဖြည်းဖြည်းနဲ့ဉာဏ်လေးရင့်လာတဲ့အခါကျတော့ဒါကဝေဒနာဒါကယုတ်လို့တော့စိတ်ထဲမှာမထင်တော့ဘူးဖြစ်တယ်ပြတ်တယ်ဖြစ်တယ်ပြတ်တယ်ဒီတဲ့မကညာကလေးရင့်လာပြီဆိုဖြစ်တာကိုတော့မတွေ့တော့ဘူး။ဘာဖြစ်တော့ပြက်တာကြီးပဲတဏှာနေစားတယ်မတွေ့တော့ဘူးလားတွေ့တော့မှာလား။အဲ့ဒီလိုတွေ့လာတဲ့အခါကျတော့တခြားလားဖြစ်ပြက်မုန်းပါလား။ဖြစ်ပြက်မုန်းလာပြီဆိုရင်တခြားလားဖြစ်ပြက်ဆုံးပါလား။ဖြစ်ပြက်ဆုံးတာဒီတခြားလားမဲ့ညာလား။အဲ့ဒီမဲ့ညာရသွားတဲ့နေ့ပိုင်းနဲ့နိဗ္ဗာန်မျက်မှောက်မပြုတ်နိုင်ဘူးလားပြုတ်နိုင်လား။အဲ့ဒါကြောင့်အမြင်မှန်အတိုင်းရအောင်ကြိုးစားပြီးတော့ဖြစ်ပြက်တယ်မြင်အောင်ကြည့်ပါဖြစ်ပြက်တယ်မုန်းအောင်ကြည့်ပါဖြစ်ပြက်တယ်ဆောင်းအောင်ကြည့်ပါအဲ့ဒါမှလိုရာပန်းတယ်ရောက်ပါလိမ့်မယ်လို့သဘောပေါက်ပြီးအဲ့ဒီတိုင်းပဲကြိုးစားကြပါလို့တိုက်တွန်းရင်းနဲ့ကဲ့သားတို့ခေါ်လိုက်ကြအေးကျမ်းမှာချမ်းသာစွာဖြစ်မြတ်စွာဘုရားရှင်သာသနာတော်မြတ်ကြီးကိုနိလသက်ဖွဲ့တင်နေအောင်ပြည့်စုံဆောင်ရှောက်ထောက်ပံ့နေသောသာသနာပြုပုဂ္ဂိုလ်တို့ပုဂ္ဂိုလ်များများဖြစ်ကြပါစေ